လ9ရက်အင်္ဂါနေ့ည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျမဧသနာကျော်ပါအမေရိကန်ပြည်အောင်စုကတက်ဒုံးကြီးကာဝေးရေးစနစ်တက်ဆင်မှုအစိပ်ပိုင်းတချို့ပထမဆုံးအသုံးဖြစ်နေဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိပါလာပါတယ်မြန်မာတရုတ်နယ်စပ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကျေလည်မှုတွေငိမ့်ညံ့တဲ့နိလန်နဲ့ညှိနှိုင်းဖို့အတွက်တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှာဖောင်ရင
်။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့လောက်ကင်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့နားဆင်ရမှာက
။ဒီလိုရတဲ့တာကစားပကားတွေကတော့အကုန်လုံးမျိုးလုံးလုံးကြီးကအကုန်လုံးချက်တွေပါကြီးဆန်ထားတယ်။စိုက်ခင်းနေလက်ခင်းနေတော့မျိုးလုံးတော့ရှင်နေကောင်းနေပါပြီ။အကုန်လုံးချက်ပြန့်ထားပါတယ်။တိုက်ပွဲရောညီကောင်းပါလား။
လောက်ကင်မြို့ကန်တူပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူလောက်ကင်မြို့တိုက်ပွဲကနေဖန်စီခေါ်ဆောင်တာတွေရှိတဲ့အပြင်ဒီမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နယ်မြေအတွင်းဖန်စီမှုတွေရှိတဲ့အကြောင်းနဲ့ဒီမြန်မာနိုင်ငံအတွင်းလှပစ်လိုက်ယူမှုအခြေအနေဘက်ကိုပါနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမိုက်အသက်နာကျော်နဲ့အနန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုကသက်တုံးကြီးကာကွယ်ရေးစနစ်တက်ဆင်မှုအစိပ်ပိုင်းတချို့ပထမဆုံးအထုပ်ဖြစ်တဲ့ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာကြပြီလို့အမေရိကန်နဲ့တောင်ကိုရီးယားစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။မြောက်ကိုရီးယားကပယ်ထိန်တဲ့ဒုံးကြီးအနည်းဆုံး၄၀မိနစ်ကပြစ်လွတ်ခဲ့ပြီးတော့အဲ့ဒီထဲက၃၀ကဂျပန်ကျွန်းမကြီးနဲ့ကီလိုမီတာ350အတွင်းကိုကျသွားခဲ့ပါတယ်။မြောက်ကိုရီးယားကဒုံးကြီးစမ်းသပ်မှုတွေတိုးမြင့်လှုံ့ဆော်နေပြီးတော့နျူကလ িয়ার လက်နက်ပယ်ထိန်တဲ့ဒုံးကြီးအစီအစဉ်တွေဆောင်ရွက်မှုလုပ်နေတဲ့အချိန်မှာအမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအလင်းမြန်တက်ဆင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားအစိုးရကြားမှနစ်ကသဘောတူခဲ့ကြတာပါ။သက်ဒုံးကာကွယ်ရေးစနစ်ဟာအေပြီလမှာစောစုံထားပြီးတော့အသုံးပြုနိုင်မယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါတယ်။နောက်ဒုံးကြီးကာကွယ်ရေးစနစ်တစ်ခုဖြစ်တဲ့ Patriot ဒုံးကာကွယ်ရေးစနစ်လိုပဲသက်စနစ်ကလည်းဝင်လာတဲ့ဒုံးတွေကိုပြစ်ချမဲ့ဒုံးခွင်ဒုံးစနစ်ဖြစ်ပါတယ်။သက်စနစ်ကဒုံးကြီးပြစ်စင်ပေါ်မှာဒုံးအစည်းရေ48စင်တက်ဆင်နိုင်ပြီးတော့အရန်တိကျမှန်ကန်တဲ့ Radar စနစ်နဲ့အနီးအောက်ရောင်ခြည်စနစ်တို့ကိုတုံးထားတာပါ။အဲဒီကနေတစ်ဖက်ကပြစ်လိုက်တဲ့ဒုံးကြီးတွေကီလိုမီတာ200အတွင်းရောက်လာရင်ကြိုတင်သိရှိနိုင်ပြီးတော့ဒုံးကြီးအစင်မှာဖြတ်ပြီးတော့ပြစ်ချနိုင်မှာဖြစ်ပါတယ်။မနေ့ကမြောက်ကိုရီးယားကပြစ်လွတ်တာတွေကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုရိုင်းကြီးကြပ်ဆောင်ကြည့်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေကကြေညာပါတယ်။ဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာဂျပန်မှာခြေစိုက်တဲ့အမေရိကန်စစ်စခန်းတွေကိုပိတ်မှတ်ထားပြီးတော့သူတို့ရဲ့လက်နက်ကြီးတွေကိုစမ်းသပ်တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတဲကိုဒုက္ခသည်တွေပြည်ဝင်ခွင့်၄လနဲ့နိုင်ငံပေါင်း၆ခုကနိုင်ငံသားတွေဝင်လာခွင့်၃လပိတ်ပင်တဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အသစ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မှတ်ရေးထိုးပါတယ်။ဇန်နဝါရီလကုန်ပိုင်းကအလားတူထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပထမအမိန့်အပေါ်တရားစွဲဆိုမှုတွေရှိခဲ့ပြီးတော့နိုင်ငံအနောက်ခြမ်းအယူခံတရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်မှာအခုလိုကန့်သတ်မိန့်အသစ်ကိုထပ်ပြီးတော့ထုတ်ပြန်လိုက်တာပါ။သမ္မတရဲ့အမိန့်ဟာနိုင်ငံရဲ့လုံခြုံရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့ဆိုတာသမ္မတရဲ့အဓိကတာဝန်ဖြစ်တယ်လို့လည်းဆိုပါရယ်။မွတ်စလင်တွေကိုတားမြစ်တဲ့လို့ရဖြစ်ရှုမြင်ထားတဲ့မူလကသမ္မတအမိန့်မှာအာဏာချက်ရှိနေတာကိုလည်းထရမ့်အစိုးရကအတိအမှတ်ပြုပါရယ်။အခုအမိန့်တစ်ကိုဝေဖန်ရေးသမားတွေဘယ်လိုမြင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အခုအမိန့်တစ်ထဲမှာမူလကအမိန့်ထဲမှာပါတဲ့အီရတ်နိုင်ငံကိုဖယ်ရှားခဲ့ပေမဲ့လို့ကျန်းတဲ့6နိုင်ငံဖြစ်တဲ့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ရပ်ပေါင်း90ပိတ်ပင်ထားတာပါ။ဒါပေမဲ့အဲ့ဒီနိုင်ငံသားတွေထဲကအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ရထားသူတွေ၊ဇန်နဝါရီလ29ရက်နေ့မတိုင်ခင်ကအမေရိကန်ပြည်ဝင်ခွင့် Visa ရထားသူတွေအနေနဲ့တော့အခုအမိန့်တက်ထဲမှာအကျုံးမဝင်ပါဘူး။ဒီအမိန့်တက်က March 16ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။
ဟန်ဂရီနိုင်ငံကိုရောက်ရှိလာတဲ့ခိုလုံခွင့်တောင်ခံသူတွေရဲ့ရှောက်လာတွေကိုစစ်စစ်စဉ်းစားနေတဲ့အချိန်တွင်မှာအဲ့ဒီသူတွေကိုနိုင်ငံတောင်ပိုင်းနယ်စပ်ကစခန်းတွေမှာထိန်းသိမ်းထားမဲ့ဥရေသစ်တရက်ကိုဟန်ဂရီလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒီကနေ့အင်္ဂါနေ့မှာအတည်ပြုလိုက်တဲ့ဥရေအရာရွှေပြောင်းခြေချသူတွေကိုလူနေလို့ရအောင်ပြုပြင်ထားတဲ့ကုန်တစ်တာကြီးတွေထဲမှာနေခိုင်းပြီးတော့အင်ဂျီချင်းဆာဗီးယားနိုင်ငံကိုသွားကျင်တာကလွဲလို့သူတို့ကိုတခြားနေရာကိုပေးမသွားပါဘူး။ဒီဥရေသစ်နဲ့ပတ်သက်လို့အထူးစိုးရိမ်မိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပြီးတော့နိုင်ငံတကာနဲ့ဥရောပသမဂ္ဂရဲ့ဥရေအရဆိုရင်ခေလွန်ခွင့်တောင်းခံသူတွေကိုကြိုးကြောင်းခိုင်လုံပြီးလိုလဲလိုအပ်တယ်လို့သူတို့ရဲ့ကျွန်းလွန်မှုနဲ့လည်းထိုက်သင့်မှသာထိန်းသိမ်းထားခွင့်ရှိတယ်လို့ပြောထားကြောင်း UNHCR ကပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာသူတို့ဒေတာကိုရောက်ရှိလာကြတဲ့ရွှေပြောင်းအခြေချခြင်းသူတွေတန်းတဲ့အခြေကိုဥရောပသမဂ္ဂနိုင်ငံတွေအနေနဲ့ခွဲဝေယူကြဖို့ EU ရဲ့ကြိုးပမ်းမှုအပေါ်မှာဟန်ဂေရီကခေါင်းပေါ်မှာနဲ့ဆန့်ကျင်နေတာပါ။ သူတို့နိုင်ငံရဲ့မျိုးသားလုံခြုံရေးနဲ့ဥရောပတိုက်သားတွေရဲ့ယဉ်ကျေးမှုဓလေ့ထုံးစံတို့ကိုအကာအကွယ်ပေးဖို့အခုလိုမျိုးလှုပ်ဆောင်ဖို့လိုအပ်ပါတယ်လို့ဟန်ဂေရီအစိုးရကပြောနေပါတယ်ရှင
်။ IS အစွန်ရောက်စစ်သွေးကြောတို့တင်ပိတ်ထားတဲ့မိုဆူးမြို့အနောက်ပိုင်းကအထက်အစိုးရဆောက်အုံတွေကိုအစိုးရတပ်ဖွဲ့ကပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပြီလို့အီရတ်စစ်တပ်ကအင်္ဂါနေ့မှာပြောပါတယ်။အီရတ်နိုင်ငံထက်ကအထက်မြို့ကြီးတစ်ခုဖြစ်တဲ့မိုဆူးဟာ IS စစ်သွေးကြောတို့ဆက်ပြီးထိန်းချုပ်ထားတဲ့နောက်ဆုံးမြို့ဖြစ်ပါတယ်။ဒီမြို့ကိုပြန်ပြီးတော့တင်ယူရမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ကလေကြောင်းထိုးစစ်တွေဆင်းမေးခဲ့ပါတယ်။မိုဆူးမြို့ကို2014ခုနှစ်လပိုင်းလောက်မှာ IS စစ်သွေးကြောတွေဝင်ရောက်ထိန်းချုပ်လိုက်ပြီးတော့အီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းနဲ့မြစ်အတော်များများနဲ့တကွဆီးရီးယားနိုင်ငံအရှေ့ပိုင်းကိုလည်းပြန်ထိန်းချုပ်လိုက်ကြတာဖြစ်ပါတယ်။မိုဆူးမြို့အရှေ့ပိုင်းကိုရောလအတော်ကြောင်တိုက်ခိုက်ပြီးမှဇန်နဝါရီလမှာအီရတ်တပ်တို့ပြန်ပြီးထိန်းချုပ်လိုက်နိုင်တာပါ။အစိုးရတပ်တွေလက်ရှိအာရုံစိုက်နေတာကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကစတင်ခဲ့တဲ့ T-Chris မြစ်အနောက်ပိုင်းကိုစစ်ဆင်ရေးအစ်စ်တွေပြန်စဖို့ဖြစ်ပါတယ်။မြို့အရှိချမ်းနဲ့အနောက်ချမ်းကိုဆက်သွယ်ထားတဲ့တရားတွေဟာလည်းအတော်ကိုပျက်စီးနေပါပြီ။ဒါပေမဲ့လည်းတရားနှစင်းရဲ့အနောက်ဘက်ချမ်းကိုထိန်းချုပ်ထားလိုက်ပြီးဖြစ်တဲ့အတွက်မြို့အနောက်ချမ်းကိုအစိုးရတပ်သားတွေနဲ့ထောက်ပံ့ရေးပစ္စည်းတွေအလွယ်တကူပေးပို့နိုင်မယ့်အလားအလာကောင်းရင်းရှိလာပါတယ်။ဒီတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ထောင်ပေါင်းများစွာသောအရတားတွေအတွက်လူသားချင်းစာနာမှုဆိုင်ရာစိုးရိမ်ချက်တွေကလည်းတိုးလာနေတာပါ။ဒီမြို့ကနေထောင်ပေါင်းများစွာသောအရတားတွေနေ့စဉ်ထွက်ပြေးနေကြရတယ်လို့အကူအညီပေးရအဖွဲ့အစည်းတွေကပြောပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာတရုတ်နယ်ခြံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကျေလည်မှုတွေကိုငြင်းရက်နဲ့နီးလန်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါတယ်။မနေ့ကတနင်္လာနေ့မှာလောက်ကင်မျိုးကိုကိုကန်တပ်ဖွဲ့တွေဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်အရတအများပြားပါဝင်သေဆုံးသူအနည်းဆုံးအယောက်30ရှိပါတယ်။လောက်ကင်တဝိုင်းမှာတော့ကိုကန်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တွေကြားဇန်နဝါရီလတွေကတိုက်ပွဲတွေဖြစ်နေခဲ့တာပါ။တရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရတတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဂန်ရွှန်က
缅北局势事关中缅边境的和平与安宁。相关方面应该立即停火防止冲突升级。
မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသငြင်းငြင်းရေးနဲ့ဆက်ဆက်နေပါတယ်။ဖြစ်ပွားနေတဲ့တိုက်ပွဲတွေပိုပြီးတော့အရှိန်မြင့်မလာအောင်တားဆီးတဲ့အနေနဲ့နှစ်ဖက်စလုံးချက်ချင်းအပြည့်ရက်ဆဲပြီးတော့နယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အမြန်ဆုံးလှုပ်ဆောင်ဖို့လိုပါတယ်။တိုက်ပွဲတွေစဖြစ်ခဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတော့တရုတ်နိုင်ငံနဲ့ဝင်လာနေကြပါတယ်။တရုတ်တာဝန်ရှိသူတွေဘက်ကလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပြောသွားပါတယ်။တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမရှိဆိုတာတော့သူပြောမသွားခဲ့ပါဘူး။တရုတ်နိုင်ငံကတည်ဆောက်နေတဲ့ပိုလန်မှရေအောင်မြေရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်မြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပြီးတော့တရုတ်အနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီလိုတယ်ဆိုပြီးတရုတ်အစိုးရကမြန်မာအစိုးရကိုရောတိုင်းရင်းသားအဖွဲ့တွေကိုပါကန့်လန့်ထားတာပါပြီးခဲ့တဲ့သတင်းပတ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဆန်းခေါ်ရှင်ကနေပြည်တော်ကိုလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တီးကြစီလာရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့အကူအညီပေးလိုတယ်လို့ကန့်လန့်ခဲ့ပါတယ်နောက်ဆုံးအချိန်မှာတော့လောက်ကင်မြို့ကိုမြန်မာစစ်တပ်ကအင်အားခိုင်မာနဲ့ထိန်းချုပ်ထားပြီးတော့တိုက်ပွဲတွေပြန်လည်ငြိမ်းသက်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကတော့တရုတ်နိုင်ငံအပြင်မြန်မာနိုင်ငံတွင်လာရှုမြို့ကိုယာကနန်းထွက်ပြေးရောက်ရှိနေပါတယ်ရှင်
။မြို့ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲကိုကင်ဂျုံနမ်မလေးရှားလေးစိတ်မှာပြီးခဲ့တဲ့လကလှုပ်ကြံတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားတန်တမာဆက်ဆံရေးတွေတင်းမာလာချိန်မှာပဲမြို့ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုသူ့နိုင်ငံထက်ကထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။မလေးရှားကလည်းမြို့ကိုရီးယားတန်တမာတွေတန်ယုံဝန်ထမ်းတွေနဲ့မြို့ကိုရီးယားနိုင်ငံသားအားလုံးကိုမလေးရှားနိုင်ငံထက်ကထွက်ခွာခွင့်မပေးဘဲနဲ့ပြန်ပြီးတော့ပိတ်ပင်တားမြစ်လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကနိုင်ငံသားအမတ်တွေကိုအပြန်အလှန်ပြင်းထန်တာပေးလိုက်ပြီးတဲ့နောက်အင်္ဂါနေ့မှဒီလိုဆုံးဖြတ်လိုက်ကြတာပါ။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကမြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံသားတွေကိုတစ္ဆကံအဖြစ်ထိန်းသိမ်းထားတယ်လို့နောက်ထပ်တင်းမာမှုတွေတိုးမြင့်မလာအောင်အဲ့ဒီဆုံးဖြတ်ချက်တွေချက်ချင်းရုပ်သိမ်းလိုက်ဖို့မျှော်မှန်းပါတယ်လို့ပြောပါရယ်။မြောက်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုနိုင်ငံပိုင်သတင်းဌာနကနေကြေညာသွားတာဖြစ်တယ်လို့မလေးရှားရောက်မြောက်ကိုရီးယားနိုင်ငံသားတွေရဲ့လုံခြုံရေးအာမခံချက်ရတဲ့အထိဒီပိတ်ပင်ကတ်သတ်ချက်တွေဆက်ထားရမယ်လို့ပြောပါရယ်။ကင်ဂျုံနမ်ဟာမလေးရှားလေးစိတ်မှာ February 23 ရက်နေ့ကအာယုံကျော်ကိုထိခိုက်ပျက်စီးစေတဲ့ VX အစိမ်းနဲ့လှုပ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့မလေးရှားရဲတွေကပြောပါတယ်။တိုက်ခိုက်ခံရပြီးမိနစ်20အကြာမှာ Kim Jong-un တေဆုံသွားတာဖြစ်ပါတယ်။
အရှေ့ပစိဖိတ်ဒေသအတွင်း16နိုင်ငံမှာနေထိုင်တဲ့လူဦးရေရဲ့၄ယောက်မှ၁ယောက်နှုန်းတန်း900လောက်ဟာအစိုးရဝန်ဆောင်မှုလုပ်ငန်းတွေအတွက်လက်ပေးရတဲ့အကြောင်းဂျာမနီနိုင်ငံဘယ်လင်အခြေစိုက်ကမ္ဘာတဝန်းအာဂရိတ်လိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ကပြောပါရယ်2015ဇူလိုင်လကနေပြီး2019ဇန်နဝါရီလအထိပြီးခဲ့တဲ့16လအတွင်းမှာလူ22000ကျော်ကိုတွေ့ဆုံမေးမြန်းပြီး Transparency International အဖွဲ့ကဒီကနေ့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်ကုလသမဂ္ဂရဲ့ရည်မှန်းချက်ဖြစ်တဲ့လာမယ့်2030ခုနှစ်မှာနိုင်ငံတွေမှာလက်ပေးလက်ယူမှုတွေလျှော့ချပြီးတော့ကို့ဘာသာရည်ထည်နိုင်တဲ့ဖွံ့ဖြိုးရေးရည်မှန်းချက်ပြည့်မီအောင်လို့ဒေသရင်းနိုင်ငံတွေအစည်းအဝေးတွေချမှတ်ပြင်ဆင်နေချိန်မှာဒီအစီရင်ခံစာထွက်လာတာလည်းဖြစ်ပါတယ် Transparency International အဖွဲ့ကြီးအနေနဲ့နိုင်ငံတွေရဲ့အကျင့်ပျက်ချဆောင်မှုအစဉ်ကိုသတ်မှတ်ရမှာတော့အများဆုံးနိုင်ငံကိုရမှတ်3ညသတ်မှတ်ပြီးတော့အ ਨੇ ဆုံးနိုင်ငံကိုရမှတ်100ပေးအစဉ်ခွဲသတ်မှတ်လေးရှိပါတယ်2016ခုနှစ်အတွင်းမှာကမ္ဘာနိုင်ငံနဲ့ဒေတာပေါင်း186ခုရဲ့အချင်းပြချဆောင်မှုအစဉ်တွေကိုပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ရမှာတော့မြန်မာနိုင်ငံကိုရမှတ်အားဖြင့်28မှတ်အစဉ်အနေနဲ့136စဉ်မှာသတ်မှတ်ခဲ့ပါတယ်။ဒီကနေ့ထွက်လာတဲ့အစီရင်ခံစာမှာတော့ဒေတာရင်းနိုင်ငံတွေကြားလက်ဆောင်မှုအစဉ်ကိုရာခိုင်နှုန်းနဲ့ခွဲသတ်မှတ်ထားပြီးတော့မြန်မာနိုင်ငံကကမ္ဘောဒီးယားပါကစ္စတန်နိုင်ငံတို့နဲ့ဒန်တူလက်ဆောင်မှု40ရာခိုင်နှုန်းရှိတဲ့နိုင်ငံအဖြစ်နဲ့သတ်မှတ်ထားပါတယ်ရှင်။
အစားအသောက်တွေအလေအလွတ်မဖြစ်အောင်ကုမ္ပဏီတွေအနေနဲ့ဒေါ်လာသုံးရင်ပြင်းမြ14ဒေါ်လာလောက်စုဆောင်းမိမှာဖြစ်တယ်လို့စားသုံးသူတွေအနေနဲ့လည်းအမိုက်နဲလေးလေးငွေပိုစုမိလေးလေးဖြစ်မယ်လို့အင်္ဂါနေ့ကထုတ်ပြန်တဲ့လိလာမှုစစ်တမ်းတစ်ခုမှဖော်ပြပါရယ်နိုင်ငံပေါင်း18နိုင်ငံကစားသောက်ဆိုင်ပေါင်း900ကျော်အစားအသောက်ထုတ်လုပ်တဲ့ကုမ္ပဏီတွေလက်လီဆိုင်တွေကိုလိလာရမှာ96ရာခိုင်နှုန်းဟာအလဟတဖြစ်သွားတဲ့အစားအသောက်တွေကိုထိန်းချုပ်ပြီးတော့ငွေပြန်ပေါ်အောင်လုပ်ကြတာကိုလိလာမှုကနေတွေ့ခဲ့ရပါရယ်ဗြိတိန်နိုင်ငံကအကြီးဆုံးလက်လီကုမ္ပဏီတစ်ခုဖြစ်တဲ့ Tesco ကအမှုဆောင်အရာရှိချုပ် David Lewis ကအစားအသောက်လေးလွင့်မဖြစ်အောင်လုပ်ခြင်းဖြင့်ဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်လဲဆိုတာကိုပြည်တွင်းစီးပွားရေးသမားအတော်များများကရောအစိုးရကပါမတိကြသေးတာဒါမှမဟုတ်မရေမရာဖြစ်နေကြသေးတယ်လို့ပြောပါရယ်အစားအသောက်ဆွန့်ပစ်လိုက်ရင်သူ့ကိုထုတ်လို့ရမှလိုအပ်တဲ့ရေစွမ်းအင်လှုပ်သားအင်အားဟိနေဟိရွက်ဆိုင်ဖို့ဆိုင်တင်ဖို့တယူစိတ်ဒါရီအလုံးအကျိုးမရှိဖြစ်ရတယ်လို့ဆွန့်ပစ်အစားအသောက်တွေကလည်းအငြင်းရှိတဲ့ဖန်လုံအင်တန်းငွေတွေထွက်လာတယ်လို့လည်းတက်ကြွလှူရှာသူတွေကပြောပါရယ်
နောက်ဆုံးရသတင်းတွေကိုမှတ်အေးတင်တာကြောင့်နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့ဒီသတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်လောက်ကန်မျိုးတိုက်ပွဲနောက်ဆက်တွဲအခြေအနေနဲ့အရင်စပါမယ်ရှင်ကိုကန့်ကိုပိုင်အုတ်ထုတ်ခွင့်ရဒေတာလောက်ကင်မျိုးကိုအစိုးရစစ်တပ်ကလုံခြုံရေးအပြည့်ချထားလိုက်ပြီးတိုက်ပွဲဟာဒီကနေ့တော့ငြိမ်သက်သွားခဲ့ပြီလို့မြို့ကန်တွေကပြောပါရယ်လောက်ကင်မျိုးမှာတွားရောက်လှုပ်လှုပ်ကင်နေကြသူတွေဟာတရုတ်နိုင်ငံဘက်နဲ့လာရှိုးမျိုးဘက်တွေကိုထောင်နဲ့ချီတင်းရှောင်နေကြပါရယ်လောက်ကင်မျိုးရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
လောက်ကင်မျိုးနဲ့ပတ်ဝန်းကျင်ဒေတာတွေမှာတနင်္လာနေ့မနေ့အစောပိုင်းကအနည်းဆုံး၄နေရာလောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးနေချင်းပိုင်းမှာတော့တိုက်ပွဲတွေဟာငြိမ်သက်သွားခဲ့ပါတယ်ဒီကနေ့မှာတော့လောက်ကင်မျိုးတွင်ကိုအစိုးရတပ်မတော်ကလုံခြုံရေးတင်းကျပ်လိုက်ပြီးတိုက်ပွဲတွေငြိမ်သက်နေကြောင်းလောက်ကင်မျိုးကတယောက်ကပြောပါတယ်
လုံးလုံးရတဲ့ဒါကစားပကားတွေကတော့အကုန်လုံးမျိုးလုံးလုံးလုံးရတာအကုန်လုံးတက်ဒီပါကြီးဖြန့်ထားတယ်။တစ်ခင်းနဲ့လက်ခင်းနဲ့တော့မျိုးလုံးတော့ရှင်နေကောင်းနေပါပြီ။အကုန်လုံးတက်ဖြန့်ထားပါတယ်။ဆိုင်ပွဲရောရှင်ကောင်းပါပြီ
။မျိုးတွင်းမှာတက်မတော်ကတန်ချက်ကရင်ရင်းနဲ့လက်ပတ်တာတွေတွေ့ရသလိုဈေးဆိုင်တချို့လည်းပြန်ဖွင့်နေတာတွေ့ရကြောင်းပြောပါတယ်။လောက်ကင်မျိုးတွင်မှာတိုက်ပွဲတွေငြိမ်သွားပေမဲ့လောက်ကင်မျိုးကိုလာရောက်အလုလုကင်သူတွေဟာနေရက်ပြန်တင်းရှောင်နေကြကြောင်းလဲလောက်ကင်လာရှိုးကားပြေးဆွဲသူတဦးကပြောပါတယ်။
ကျွန်တော်တို့ကလောလောဆယ်စနေဘင်း6စီးပြာကိုတောက်စီးတော့မကားသေးဘူးနောက်မှလည်းထက်ပြင်းနေသေးတယ်လူတွေကတော့အခုဟိုဟာလာရှိုးမှလည်းရောက်တဲ့လူတွေကတော့ရောက်ကုန်ပြီကောဟိုရဲ့အားလုံး5,000လောက်တော့ရှိတော့မယ်တနေ့အခုကျွန်တော်ကားပါဘူးဟိုဟာရောင်50ကျော်ပါတယ်လုံကမတော့ရှုံးပဲပေါ့အဲ့ဒါမှကိုနေကုန်ချလောက်တဲ့လူတွေတို့ပြန်လို့ပါဘောတော့ကိုအဲ့လူတွေများတယ်ဗျာကျွန်တော်ကားပါဘူးဒီဘက်မန်းလေးဘက်ကိုပြန်ဖို့သူ့နယ်တွေကိုပြန်ဖို့အတွက်လောဆယ်ချိန်ရတော့အကကဲပြင်းနေရပေါ်ရကူရတရုတ်ပြည်ဘက်ထဲဝင်တဲ့လူတွေတော့ရှိတယ်ဗျ။နောက်ကန်ကနေစင်ပြီးသူတို့တရုတ်ပြည်ရဲ့ဝင်တဲ့အားတော့ရှိတယ်။အားတော့ဗမာတွေမဟုတ်ဘူးဗျာ။အားတော့တရုတ်တွေပဲပေါ့
။လောလောဆယ်မှာလောက်ကန်မျိုးကအထွက်ကားတွေကိုခွင့်ပြုပြီးအဝင်ကားတွေကိုတော့တားမြစ်ထားတယ်လို့လည်းပြောပါရတဲ့။ လောက်ကင်မျိုးကတင်းချောင်လာသူတွေကိုတော့လာရှိုးမျိုးမန်ဆူဘုန်းကြီးကျောင်းမှာခိတ္တနေရာချထားပြီးနောက်ပိုင်းမှာတစ္ဆေရာအရက်ကိုမန်ဆူဆရာတော်ကတာဝန်ယူပို့ဆောင်ပေးနေတယ်လို့လာရှိုးမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူဦးမမောင်တန်းကပြောပါတယ
်ဒီနေ့မနေ့တနေ့ရနေ့အခုညနေ၄နာရီခွဲတည်းကအားလုံးဟိုဟာတော့ရှိပြီ။နေရာနဲ့64ဦးရှိပြီ။အခု၄နိုင်ခွဲပြီပေါ့နော်။နေရာနဲ့64ဦးရှိပြီ။အဲဒီမှာခုနက၄နိုင်ရကျွန်တော်တို့ဟိုတတုတ်ပို့လိုက်တာ139ဦးပို့လိုက်ပါပြီခင်ဗျာ။နေရာဒေတာကိုပေါ့နော်။သူတို့ဟိုဟာကိုပေါ့။အဲခဏနေရာသူညအောင်ဖောက်ဝင်မှုရှိတယ်။တား5သိ6သိလောက်ခွဲလာပြီလို့အဲ3နိုင်ရသတင်းရထားတယ်။သူတို့ရောက်လာလိမ့်မယ်။သူတို့ချောင်းမှာပဲထိုင်မယ်။ကျောင်းမှာပဲဆိုင်မယ်ညသမင်းချင်းနဲ့ကျောင်းမှာဆိုင်မယ်မနေ့ချင်းနဲ့ချင်းချင်းကျွန်တော်ပြန်လို့ချင်းနဲ့ကားစီရင်ပြီးပါတော့
ဒီနေ့ကနေ့ကဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာရဲတပ်ဖွဲ့က9ယောက်နဲ့အရက်သား6ယောက်တေဆုံးခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20လောက်ကိုလည်းသိမ်းဆီးရမိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနဥက္ကဋ္ဌဒေါံဆန်းစုကြည်ကတော့ငြိမ်းချမ်းရေးကော်မရှင်နဲ့အပြစ်မရက်သေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေပါဝင်စီရေးနဲ့27ရာစုပင်လုံကိုတယောက်နိုင်ရင်ညှိနှိုင်းနေကြောင်းဒေသခံတွေကိုတကြီးထိခိုက်စေတဲ့အပြစ်မဲ့ပြည်သူတွေကိုဒုက္ခကြုံတွေ့စေတဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးငြိမ်းချမ်းရေးစပွဲဝိုင်းစီကိုဥတီရေးအတွက်တိုက်တွန်းထားပါတယ်ကိုကန်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကစီရေးအရာဖိအားပေးထိုးစစ်ဆင်နေတာကြောင့်အခုလိုပြန်လည်တိုက်ခိုက်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကတရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်နယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုအ мян ဆုံးရပ်ဆိုင်ပြီးမတူညီတဲ့အယူဆတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်တစက်သေးမှာပဲတရုတ်နိုင်ငံအတွင်းဝင်ရောက်ခိုလုံသူတွေကိုလူသားချင်းစာနာတဲ့အကူအညီထောက်ပံ့တွေပေးအပ်နေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။တစက်သေးမှာပဲလောက်ကင်မျိုးတိုက်ပွဲကနေဖန်စီခေါ်ဆောင်ခံသွားရတဲ့သူတွေရှိတယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးလိုပါရဲ့။ရှမ်းပြည်နယ်လောက်ကင်မျိုးကိုကိုကန့်လက်နက်ကင်တပ်တွေမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်ဆုတ်ခွာချိန်မှာမြို့ရင်းလောင်းကစားဝိုင်းကဝန်ထမ်းရာနဲ့ချီခိုးဆောင်သွားခဲ့တယ်လို့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ပြောခွင့်ရကပြောဆိုပါရယ်ဒီလူတွေကိုတော့လုံခြုံရေးစိုးရိမ်ချက်နဲ့ခိုးဆောင်သွားတာဖြစ်ပြီးတရုတ်နိုင်ငံနှန့်ဆန်မြို့ကဒေသဆိုင်ရာအာဏာပိုင်တို့ထံကိုလွှဲအပ်ပြီးဖြစ်တယ်လို့ဒီလူတွေရဲ့လုံခြုံရေးအမှတ်ခံပါတယ်လို့လည်းပြောပါရယ်လောက်ကင်မျိုးပေါ်ကနေလောင်းကစားဝိုင်းကဝန်ထမ်းတွေကိုဘာကြောင့်ရွေးပြီးခေါ်သွားရတယ်လဲဆိုတာနဲ့ဒဇာခံအဖြစ်ဖန်စီခေါ်ဆောင်သားတွေရှိသလားဆိုတဲ့အပေါ်ဖုံချားရှင်ရဲ့ကိုကန့်လက်နက်ကင်အဖွဲ့ပါဝင်တဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရ TNLA တအောင်းပလောင်လက်နက်ကင်တပ်ဖွဲ့ရဲ့အတွင်ရေးမူတပ်ဖုံးကျော်ကိုမှတ်တမ်းကြီးထိုက်ဆက်သွယ်မြင်းမြန်းတာမှာသူကအခုလိုဖြေကြားပါဗျာ
ကာစီနိုဝိုင်းကိုကျွန်တော်ဝင်ပြီးတော့မှအာစီးရဲ့အချိန်မှာကာစီနိုအတင်းထဲမှာရှိနေတဲ့လောင်းစားဒီဝန်ထမ်းတွေရှိပါတယ်အဲ့ဒီဝန်ထမ်းကအမျိုးသမီးရောယောက်ျားလေးတွေရောစသဖြင့်လူ300ကျော်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ကဘေးလွတ်ရာကိုကျွန်တော်တို့ပို့ဆောင်ပြီးဖြစ်ပါတယ
်လောက်ကင်မြို့ပေါ်မှာဒီလောင်းကစားဝိုင်းမှာအလုပ်လုပ်နေတဲ့သူတွေပေါ့နော်ဟုတ်ပါသလား
ဟုတ်ကဲ့ပါလောက်ကင်မြို့ပေါ်မှာအဲ့ဒီပဲဆောက်ချိန်တို့ဟိုပိုင်ဆောက်ချိန်တို့ဖွင့်ထားတဲ့လောင်းကစားဝိုင်းမှာတရုတ်နိုင်ငံသားတွေရောကုကန့်တွေရောဒီကခံတရုတ်တွေရောပြီးတော့တခြားတိုင်းသားလူမျိုးတွေလည်းပါပါတယ်အဲ့ဒီမှာဝန်ထမ်းတွေလုပ်နေတာဖြစ်ပါတယ
်သူတို့သဘောဆန္ဒအရဘုံမှုတို့ကရွှေ့ပေးခဲ့တာလားဘယ်လိုစိုးရိမ်ချက်ပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့ကဒီလိုတိုက်ပွဲပြင်းထန်တဲ့အခြေအနေပြီးခဲ့တဲ့အတွေ့အကြုံတွေအရတိုက်ပွဲပြင်းထန်ပြီဆိုရင်သူတို့မှလုံခြုံမှုမရှိနိုင်ဘူးဒါကြောင့်မို့ကျွန်တော်တို့ကသူတို့ကိုဟိုနေရာလုံခြုံတဲ့နေရာပို့ပြီးတော့မှခေါ်ရပြီးတော့မှကျွန်တော်တို့အဲ့ဒီတရုတ်ဖက်ကိုကျွန်တော်ပို့ပေးတာဖြစ်ပါတယ်ဒါကကျွန်တော်တို့ဖက်ကစီမံမှုပါကျွန်တော်တို့ဘက်ကစဉ်းစားပြီးတော့မှအလုံချုံဆုံးနေရာကိုကျွန်တော်ပို့ပေးတာပါအခုစိတော့အကုန်လုံးအဲသူတို့တရုတ်ပြည်နယ်စပ်ကိုမကြော်ခင်မှာတော့ကျွန်တော်တို့အဲကျွန်တော်တို့ဒီကုကန့်အဖွဲ့ကတော့သူတို့ကိုတေချာရှင်းပြပါတယ်ကုကန့်ကဘာဖြစ်လို့ဒီလိုတော်လိုင်းကြီးတွေလောက်ရလဲဘာဖြစ်လို့ဒီအခုမျိုးတင်းတိုက်ပွဲတွေလောက်ရတယ်လဲဆက်ပြီးသူတို့နားလဲတဘောပေါအောင်ရှင်းပြပြီးတော့မှသူတို့ကိုဒီခီးစိတ်အဖြစ်သူတို့အရေးပေါ်တုံးနိုင်ဖို့တယောက်ကိုတရုတ်ဝေဂျုံဝေ300ပေးပြီးတော့မှဒီနှပ်ဆန်မြူထဲကိုအဲ့နမ်ဆာမရှိတဲ့ဒီဒေသခံအာဏာပိုင်တွေစီလက်ထဲကိုအခုအပ်ပြလိုက်ပါတယ်လုံခြုံတဲ့နေရာကို
ဒီလူတွေကတရုတ်နိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်ကဲထုတ်သွားရပါသလားဒါမှမဟုတ်လောက်ကင်မျိုးကန်တွေမဟုတ်တဲ့အတွက်ကြောင့်ဒီလိုရွှေ့ပြောင်းပြရပါသလားဟိုသူတို့ကဒီလောက်ကင်မျိုးပေါ်မှာသူတို့အပြင်တခြားသူတွေလည်းနေနေကြတာဆိုတော့သူတို့ပဲဘာကြောင့်ဟိုရွှေ့ပြောင်းခံရတာလဲဒါလေးသိချင်ပါတယ်
Okay, ba adi ma shi de long ga wan han ni ga tayou pi ma shi de tayou lu myu di le pa de yauk cha yauk meng le yo a pi do ai lauk kai ni da khan tayou lu myu aku kan lu myu di le pa de a da a pyin ku a di myama nai ngan ga tacha di da ga la de tayou saka pyo tat de tayou saka ma pyo tat do le ai ma wan than wan lou ni de tacha tai tu di le pa ba de so lo အဲ့ အဲ့ဒါ တွေ ကို တိုက် ပွဲ က ပြင်း ထန် လိုက် တဲ့ ပြူ ထဲ မှာ လည်း တိုက် ပွဲ ပြင်း လိုက် တဲ့ အနေ ထား ရှိ တဲ့ အတွက် ကြောင့် ကျွန်တော် တို့က ပို့ ဆောင် ပေး တာ ဖြစ် ပါ တယ် ဒါ က ဟို ကျွန်တော် တို့ ရဲ့ ကျွန်တော် တို့ က အဲ့ ဒီ မှာ ဘူး ဝင် ရောက် ဒါ ပက် ဆောက် ချိန် ရဲ့ နေရာ ဖြစ် တဲ့ အတွက် ကြောင့် ကျွန်တော် တို့ ဝင် ရောက် ရှင်း လင်း တဲ့ ချိန် မှာ ကျွန်တော် တို့ က မတက် နိုင် တဲ့ အဆုံး ဒီလို တွေ့ တဲ့ အတွက် ကြောင့် ကျွန်တော် တို့ အကောင်းဆုံး ဖြစ်အောင် စီမံ တာ ပဲ ဖြစ် ပါ တယ် ဒီ လောက် ကိုင် မျိုး တွင်း တွင်း မှာ ရှိ နေ တဲ့ ဒုက္ခ တွေ တွေ က တော့ ਔਰ ਤਛੂ ਜਨਰੋ ਨੂੰ ਕੂਪੀ ਨਹੀਂ ਨਾ ਸੀਦੇ ਤਛੂ ਮਕੂਪੀ ਨਹੀਂ ਨੇ ਹਾਰੇ ਲੈ ਸੀਬਾਰੇ ਤਰੂ ਹਾ ਤਰੂ ਦੀ ਲੌਂਛੋਂ ਨੇ ਨਿਆ ਕੂ ਲੌਕ ਕੈ ਨੇ ਰੱਖ ਖਾਨੇ ਤਰੂ ਹਾ ਤਰੂ ਲੌਂਛੋਂ ਨੇ ਨਿਆ ਉਹ ਠੇ ਪੀ ਦੇ ਹਾਰੇ ਲੈ ਸੀਬਾਰੇ
ਜ਼ਾਗਾਂ ਤਛੂ ਲੈ ਬੋਮੂ ਦੀ ਟੈਟ ਟੈਟ ਵਿਨ ਟੈਕ ਖੇ ਦੇ ਟੈਟ ਦੀ ਖੋ ਤਵਾਰੇ ਲੋ ਪਿਓ ਬਾਰੇ ਦੀ ਪੋ ਮਾ ਯੋ
ਜਨਰੋ ਐ ਲੋ ਦਜ਼ਖਾਂ ਅਨੇ ਨੇ ਜਨਰੋ ਫਾ ਲਾ ਰਾ ਮਾ ਸੀਬਾਬੂ ਜਨਰੋ ਅਖੂ ਲੋ ਲੋ ਸੇ ਮਾ ਜਨਰੋ ਦੀ ਮਿਆਮਾ ਤਮਰੋ ਫੇਕ ਕਾ ਨੋ ਅਸੂਯਾ ਫੇਕ ਕਾ ਲੈ ਨੇ ਦੀ ਗੋ ਤਛੂ ဒီကုကနဲ့အမျိုးတူတဲ့ပိုက်ဆောင်ခြင်းတို့ဖက်ကအနေကြဆောင်တဲ့တစ်ဖြစ်လေပေါ့နော်အဲ့ဒါအဲ့ဒီတို့ရဲ့လူတွေရောတချို့တော့ကျွန်တော်တို့ကလက်နဲ့တွေလည်းကျွန်တော်ရတယ်လူတွေလည်းကျွန်တော်တို့ဟိုအနေချင်းဖမ်းမိထားတာရှိပါတယ်အဲ့ဒီအပြင်ကိုဇမအစိုးရရဲ့စက်တွေအဲ့ဒီမှာတာဝန်ယူထားတဲ့တပ်မ95တို့66တို့အဲ့ဒီမှာကျွန်တော်တို့စီလာပြီးအလင်းဝင်နေတဲ့ဟာတွေလည်း20ကျော်ကျော်တော့ရှိပါတယ်လောလောဆယ်
ခုဘုံမှုတို့ရွှေ့ပြောင်းပေးခဲ့တယ်ဆိုတော့ဒီလူ300ချောရဲ့လုံခြုံရေးပေါ့နော်ဘုံမှုတို့ဘလောက်အာမခံထားပါလဲ
အခုကတရုတ်ပြည်ထဲကိုရောက်သွားပြီဆိုတော့လုံးဝလုံခြုံသွားပြီလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါကဒီတခံပြီးအာနာပိုင်နေအိမ်မှာဆန်းတရုတ်တာဝန်ရှိတဲ့လူတွေကအကုန်လုံးတာဝန်ယူထားပြီးဖြစ်ပါတယ်သူတို့လုံခြုံရေးလုံးဝအာမခံသွားပြီလို့ပြောလို့ရပါတယ
်မတ်တိုင်ကြီးထိုက်မင်းမြန်တင်ပြခဲ့တာပါရှင်အခုတော့နတ်မြစ်အတွင်းဖန်းစီမှုပဲကိုကြည့်ကြရအောင်ပါပြီးခဲ့တဲ့မတ်လ9ရက်နေ့ကမြန်မာရေတပ်ကဖမ်းဆီးရမိတဲ့နတ်မြစ်တွင်တွေ့ရတဲ့ဆက်လက်ပေါ်ပါလာသူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်ရောက်လာသူတွေဖြစ်ကြောင်းရဲတပ်ဖွဲ့ကနူးစစ်ဆေးချက်အရသိရတယ်လို့မောင်နှမမြမရဲစခန်းကတာဝန်ရှိသူတို့ကပြောပါရယ်စစ်ဆေးတွေ့ရှိချက်တွေအရဒီလူတွေဟာစစ်တွေမြို့တခါတဲ့စခန်းကလူတွေပါတယ်လို့စစ်တွေနဲ့ကြောက်ဖြူမြို့မှာရှိကြတဲ့ကျေးရွာတွေမှာနေထိုင်သူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခါကပေးပို့ထားပါရယ်ရှင
်ပြီးခဲ့တဲ့မလ9ရက်နေ့ညကမောင်နှမမြို့နယ်တရေကုန်းတန်းကျေးရွာအုပ်စုတုံးချောင်းနဲ့နွားမြတ်တောင်ချောင်းအနောက်တောင်ဘက်တမိုင်ခန့်အကွာနတ်မြစ်အတွင်းမှာမတင်ငါဝဲဆက်လီတစည်းကိုတက်မတော်ရေးတက်ကဖမ်းဆီးရမိခဲ့တာပါဒီလူတွေကိုခုလက်ရှိမှာတော့မောင်နှမမျိုးမရဲစခန်းမှာစစ်မေးလျက်ရှိနေပါတယ်သူတို့တွေကိုကနဦးစစ်မေးမှုအပြီးမှာတော့သူတို့တွေဟာဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံထဲကိုပြန်လည်ဝင်ရောက်လာသူတွေဖြစ်တယ်လို့ရဲကပြောပါတယ်ဆက်လီပိုင်ရှင်ပါဝင်လူ9ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာငါဖမ်းသွားရင်းနဲ့အဲ့ဒီဘက်မှာရောက်ရှိနေတဲ့မြန်မာနိုင်ငံတဲကိုပြန်လည်ဝင်ရောက်လာသူတွေကိုအခကျင်းငွေယူပြီးတော့ပြန်လည်ခေါ်ဆောင်လာတာဖြစ်တယ်လို့ပေါ်ပေါက်လာခဲ့တာပါစစ်ဆေးမှုနဲ့ပတ်သက်လို့မောင်နှောမျိုးမရဲစခန်းကတာဝန်ရှိသူတအူကအခုလိုပြောပြပါတယ
်ဟိုဘက်ကနေဒီဘက်ကိုလာမှာဟိုဒါပေမဲ့အဲ့ဒီလူတွေကလည်းဒီဘက်ကလိတ်တာပြီးတော့အရင်ကတည်းကသူတို့ဟိုဘက်ကိုတွားထားကြတဲ့လူဒီဘက်ကလူတွေကြီးဒီစစ်တွေကဘူး
ဒီစက်လီပေါ်မှာကြား25ဦးမ3ဦးစုစုပေါင်း28ဦးကိုတွေ့ရှိခဲ့ရပါသူတို့ကိုလက်ရှိစစ်မေးစင်မှာသူတို့နေထိုင်ခဲ့တဲ့နေရပ်တွေနဲ့ပတ်သက်လို့စစ်ဆေးတွေ့ရှိမှုနဲ့ပတ်သက်ပြီးအဲ့ဒီတာဝန်ရှိသူကအခုလိုပြောပြပါတယ
်ရောက်သား26မိန်းမက2ဦးပေါင်းအလုံးစုံ28ဦးပေါ့တစ်ချက်နိုင်ငံမှာတွားပြီးတော့ဒီလိုအလိုလိုတဲ့လူမျိုးရှိမှာပေါ့လူတို့အဓိကတော့ဒီဘက်ကလူဇာတိတွေကတော့ဒီစစ်တွေမျိုးပေါ်တော့ရရောမျိုးအဲ့ဒီဘက်ကလူတွေ
ခုလက်ရှိဖန်စီရမိသူတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးဘက်ကမနေ့ကမလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာချက်မှာတော့မြန်မာတပ်မတော်ရေးတဲ့ဘက်ကနတ်မြစ်ထဲမှာတစ်ဖက်နိုင်ငံကိုတရားမဝင်ထွက်ခွာမဲ့ကြာ25ဦးမ3ဦးစုစုပေါင်း28ဦးကိုဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားတာမို့ဒီကနေ့ရဲတပ်ဖွဲ့ကနေထွက်ပေါ်လာတဲ့ကနေဦးစစ်ဆေးချက်နဲ့တော့ကွဲလွဲမှုတွေရှိနေပါတယ်ရှင်
မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံတွင်လက်ပေးလိုက်ယူမှုအခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြပေးခြင်းပါတယ်အများပြည်သူဝန်ဆောင်မှုအတွက်မြန်မာပြည်သူလူထုရဲ့40ရာခိုင်နှုန်းလက်ထိုးခဲ့ကြတယ်လို့အာဂတိလိုက်စားမှုတိုက်ဖြည့်ရေးနိုင်ငံတကာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်လက်ပေးလိုက်ယူမှုတိုက်ဖြည့်ရေးမှာမြန်မာပြည်သူလူထုကြားနှိုးကြားမှုရှိလာပြီးအစိုးရရဲ့အာဂတိလိုက်စားမှုတိုက်ဖြည့်ရေးတိတိယယောက်ဆောင်ရွက်နေတယ်လို့လည်းအများစုကရှုမြင်ထားကြတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာလူထုကြားလက်ပေးလိုက်ယူမှုအာဂတိလိုက်စားမှုတိုက်ဖြည့်ရေးအခြေအနေ
တည်တည်တတာပြောင်းလဲမှုရှိလာပါသလားဆိုတာကိုတော့မတင်ကြီးထိုက်စူးစီးတင်ပြထားပါရှင်
မြန်မာနိုင်ငံပါဝင်တဲ့အာရှပစိဖိတ်ဒေသတွင်းနိုင်ငံပေါင်း16နိုင်ငံတို့ကပြည်သူတန်း900ကျော်တို့ဟာအများပြည်သူဝန်ဆောင်မှုတွေရဖို့အတွက်လက်ထိုးနေရတယ်လို့ဂျာမနီနိုင်ငံဘာလင်အခြေစိုက်အချင်းပြဲချဆမှုတိုက်ဖျက်ရေးအဖွဲ့ Transparency International ရဲ့အဖွဲ့ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်အာရှပစိဖိတ်ဒေသတွင်းကပြည်သူတွေရဲ့လေးပုံတစ်ပုံဖြစ်တဲ့လူပေါင်းတန်း900တို့ဟာအစိုးရကဆောင်ရွက်ပေးရတဲ့ကြောင်းစေယုံနောက်ခွင့်ပြုချက်ပါမစ်မပုံတင်ကရေမီးဝင်ဆောင်မှုတွေနောက်ရဲနဲ့တရားရုံးတို့ကဝင်ဆောင်မှုတွေအတွက်လက်ပေးနေရတာလို့အဖွဲ့ကြီးရဲ့အစိုးရခန်းစားတစ်ကဖော်ပြတာပါဒီထဲမှာမြန်မာပြည်သူတွေရဲ့40ရာခိုင်နှုန်းလက်ပေးနေရပြီးအများစုကရဲကိုပေးရတာဖြစ်တယ်လို့လည်းဖော်ပြပါတယ်ဒါပေမဲ့မြန်မာပြည်သူလူထုကြားမှာတော့လက်ပေးလက်ယူမှုတိုက်ဖျက်ရေးအပေါ်မှာနှိုးကြမှုရှိနေတယ်လို့အစိုးရရဲ့ဆောင်ရွက်ချက်ပေါ်မှာလည်းအများစုကအကောင့်မြင်ကြတဲ့အကြောင်းဖော်ပြပါတယ်ဒီအပေါ်မှာတော့စီးပွားရေးပညာရှင်ဦးခင်မောင်ညိုကသဘောတူပါတယ
်ပို့ပြော့တယ်လူတွေပို့ပြော့တယ်နုံနုံကြားကြားဖြစ်လာတယ်ငကိုတော့ကတော့ဒီလက်ပိလိုက်ယူလာတဲ့ဟာကလက်ခံကိုလက်ခံထားမယ်သဘောမျိုးမြင်ရတယ်လေအခုကတော့ဒီလက်ပိလိုက်ယူမှုကိုလက်ခံစရာမလိုဘူးတော့ဒါပေးစရာလည်းမလိုဘူးယူတာကိုလည်းလက်မခံနိုင်ဘူးဆိုတော့ဒီအမြင်တွေပြောင်းလာပါတယ်လွန်ခဲ့တဲ့ဒီနှစ်တွင်ပေါ့လေဒီနှစ်တွင်မှာအဲ့လိုပြောင်းလာတာတွေ့ရပါတယ်
အချင်းပြဲချဆမှုတိုက်ဖျက်ရေးအဖွဲ့ကြီး Transparency International ရဲ့ပြောခွင့်ရတဦးဖြစ်တဲ့ Rukshana Nana Rakara ကတော့အာရှပစိဖိတ်ဒေသတစ်ခုလုံးရဲ့အကြိတ်လိုက်စားမှုအခြေအနေအပေါ်ပြည်သူတွေရဲ့ရှုမြင်ချက်ကိုအခုလိုပြောပြပါဗ
ျ The report particularly said that only 20% of the people in the Asia Pacific region in these 16 countries
အာရှပစိဖိတ်ဒေသတွင်နိုင်ငံ16နိုင်ငံကပြည်သူ20ရာခိုင်နှုန်းကတော့အာဂရီလိုက်စားမှုလက်ပေးလက်ယူမှုလျော့ကျလာတယ်လို့ယုံကြည်ထားကြပါတယ်40ရာခိုင်နှုန်းကလက်ပေးလက်ယူမှုတိုးလာတယ်လို့ပြောကြပြီး33ရာခိုင်နှုန်းသောပြည်သူတွေကတော့လက်ပေးလက်ယူမှုဟာရင်အတိုင်းပဲရှိနေသေးတယ်ဘာမှမပြောင်းလဲဘူးလို့ယုံကြည်ထားကြပါတယ်အိန္ဒိယ၊ဗီယက်နမ်၊ပါကစ္စတန်၊ကမ္ဘောဒီးယား၊မြန်မာ၊မလေးရှားနဲ့တရုတ်နိုင်ငံတို့မှာတော့လက်ပေးလက်ယူမှုတိတ်ပြီးများတဲ့ဒေသတွေပါ
အာရှပစိဖိတ်ဒေသတွင်းနိုင်ငံပေါင်း16နိုင်ငံကလူပေါင်း2000ကျော်ကို18လတာကာလအတွင်းတွေ့ဆုံမေးမြန်းခဲ့ပြီးနောက်ဒေသတွင်းအကြိတ်လိုက်စားမှုအခြေအနေကို Transparency International အဖွဲ့ကြီးကစစ်တမ်းထုတ်တာဖြစ်ပါတယ်။တွေ့ဆုံမေးမြန်းခဲ့သူတွေရဲ့3-4ပုံလောက်ကပြီးခဲ့တဲ့နှစ်အတွင်းရဲတွေကိုလက်ထိုးခဲ့ရတယ်လို့ဖြေကြားခဲ့ကြပြီးပြည်သူဝန်ထမ်းရဲတွေကလက်အစားဆုံးအနေအထားမှာတွေ့ရတယ်လို့အဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမှာတော့အစိုးရထက်ကအကြိတ်လိုက်စားမှုတိုက်ဖျက်ရေးဂရုပြုထားတာနဲ့အတူစီးပွားရေးလောကအတွင်းမှာပါလုတ်ပုံကိုင်ပုံတွေပြောင်းလဲလာတာတွေ့ရတယ်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ
်။ဒါပြောရလို့ရှိရင်တော့ကောင်းတဲ့ပဲရောဆိုးတဲ့ပဲရောပေါ့နော်။အဲတချို့ကကြတော့ငကိုတုံးကဒီလိုအပေးယူနေတဲ့အလုံးလုံးလာတဲ့လူတွေကအဲ့လိုအပေးယူမရှိတဲ့ခါကျတော့မလုတ်တတ်ဘူးပေါ့နော်။ဟလာငကိုကအပေးယူလေးတွေနဲ့လုတ်လာတဲ့လူတွေကအခုအပေးယူနေလုတ်လို့မရဘူးပုံမှန်လုတ်မှရမယ်ဆိုတဲ့ခါမှာသူတို့ကမလုတ်တတ်မကင်တတ်တော့ဘူးအဲအဲ့လိုမျိုးဖြစ်လာတယ်ပေါ့အပေးယူနေသူများတဲ့တာအောင်လုတ်လာတာပေါ့လေအဲ့တော့ဒါကတော့ဟိုရင်းဘက်ကပေါ့နော်ဟိုတစ်ဖက်ကပေါ့တစ်ဖက်ကလည်းဟလာပေးစရာမလိုဘူးယူစရာမလိုဘူးဒါပုံမှန်လုတ်ပေးရမယ်ဒါကိုယ်လုတ်ဘူးကိုယ်ပုံမှန်လုတ်ပေးရမယ်ဆိုတော့တိတာပါတယ်အဲ့ဒါတော့
မြန်မာလူထုရဲ့48ရာခိုင်နှုန်းကအာဂရီလိုက်စားမှုတိုက်ဖျက်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုကောင်းမွန်တယ်လို့ဖြေဆိုကြပေမဲ့မထီရောက်ဘူးလို့ပြောသူကလည်း38ရာခိုင်နှုန်းရှိနေပါတယ်။နိုင်ငံတွင်းလက်ပေးလက်ယူမှုတိုးလာတယ်လို့ပြောဆိုသူက22ရာခိုင်နှုန်းရှိပါတယ်။တကယ်တမ်းလက်ထိုးခဲ့ရပါတယ်လို့ဖြေကြားသူကတော့40ရာခိုင်နှုန်းရှိတယ်လို့လဲ Transparency International အဖွဲ့ကြီးရဲ့နောက်ဆုံးထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
မတ်သိင်ထိုက်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်မဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုလည်းဒုတိယပိုင်းနာယူဝဲအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းရဲ့အင်္ဂါနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဒီကနေ့နဲ့သမ္မတရွေးကောက်ပွဲမဲဆွယ်ပွဲကာလအတွင်းဒေါ်နယ်ထရန့်ရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအစိုးရအာဏာပိုင်တွေကြားဖြတ်ကိုနားထောင်ခဲ့တာရှိမရှိခံမှန်းချက်တွေနဲ့အပြန်အလှန်ဆွဆွဲတဲ့ကြေညာချက်တွေကဒီတစ်ပတ်ဝါရှင်တန်နိုင်ငံရေးကိုလွှမ်းမိုးနေပါတယ်2016ခုနှစ်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွဖက်မှုအပေါ်ဆက်ပြီးစုံစမ်းစစ်ဆေးနေတဲ့အချိန်မှာပဲအရင်သမ္မတဟောင်းအိုဘားမားအစိုးရအမိန့်နဲ့ထရန့်အပေါ်မှာ FBI ကတရှိုလို့စုံစမ်းခဲ့တာရှိမရှိဆက်ပြီးတော့စစ်ဆေးဖို့သမ္မတအင်ပြူတော်ကတောင်းဆိုနေပါတယ်။နယူးယောက်မြို့ကထရမ့်တာဝါမိုးမျောတိုက်ကြီးကနေပြင်ပနဲ့ဆက်သွယ်မှုတွေကိုအရင်သမ္မတဥပမာမိန်းနဲ့ကြားပြတ်ခိုးနားထောင်ခဲ့တဲ့ဆိုပြီးသမ္မတထရမ့်ရုတ်တရက်ဆွဆွဲလိုက်တာနဲ့ပတ်သက်လို့အင်ပြူတော်ကတော့တက်တဲ့ထောက်ထားနဲ့ပြသတာမျိုးမရှိသေးပါဘူး။အင်ပြူတော်ပြောရေးဆိုခွင့်ရှိသူဆာရာဆန်ဒါစ်ကသမ္မတရဲ့ Twitter လူမှုကွန်ရက်ကရေးသားချက်ကဒီကိစ္စကိုမေးခွန်းထုတ်လိုက်တာဖြစ်ပြီးသူတို့ဘက်ကတသက်တောက်တောက်ရှင်းပြဖို့တဲ့ဖုန်းတွေကြားပြတ်နားထောင်ခဲ့တာရှိမရှိမေးခွန်းကိုပြန်ဖြေဖို့ပဲ ABC ရုပ်သံကိုအခုလိုပြောပါတယ
် And the American people have a right to know if this
တကယ်လို့ဟုတ်ခဲ့တယ်ဆိုရင် American ပြည်သူတွေအနေနဲ့ဒီကိစ္စကိုအမှန်တိုင်းသိခွင့်ရှိရပါလိမ့်မယ
်ဖုန်းတွေကိုကြားပြတ်ခိုးနားထောင်ဖို့ဆိုရင်တရားရုံးရဲ့ခွင့်ပြုမိန့်လိုပါတယ်ဒီခွင့်ပြုမိန့်ကိုရှိုးဝယ်အတည်ပြုရပါတယ်ဒါပေမဲ့လည်းထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဟောင်း James Clapper ကတော့Trump Tower ဆောက်ဦးကဆက်သွယ်ပြောကြားချက်တွေကိုကြားပြတ်နားထောင်မှုတရားရုံးကခွင့်ပြုတယ်ဆိုတာမျိုးသူမကြားခဲ့ဘူးတဲ့အကြောင်းပြောပါတယ်။သမ္မတဥပမာလက်ထက်အင်ပြူတော်ပြောရေးဆိုခွင့်ရှိသူဖြစ်တာဝန်ယူခဲ့တဲ့ George Annes ကလည်းသမ္မတဥပမာအနေနဲ့ဥပဒေကိုလွဲသုံးစားလုပ်တာမျိုးမရှိခဲ့ဘူးလို့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ It is false to say that President Obama
Trump Tower ဆောက်ဦးကဆက်သွယ်ပြောကြားချက်တွေကိုကြားပြတ်နားထောင်ဖို့သမ္မတဥပမာအမိန့်ပေးခဲ့တယ်ဆိုပြီးပြောတာသိကိုမှားပါတယ်။အဲ့ဒီတဲ့င်းကြောင့်လက်ရှိအင်ပြူတော်မှာတာဝန်ယူသူတွေအနေနဲ့အံဩကောင်းအံဩပါလိမ့်မယ်။အမေရိကန်ပြည်ထောင်စုမှာကိုယ်နိုင်ငံသားတွေရဲ့ဆက်သွယ်ပြောကြားချက်တွေကိုခိုးနားထောင်ဖို့သမ္မတတဦးတယောက်ထဲနဲ့ဆုံးဖြတ်ခွင့်မရှိပါဘူး
။သမ္မတဒေါ်နယ်ထရန့်ကလည်းသူ့ရဲ့ဆက်သွယ်ပြောကြားချက်တွေကိုခိုးနားထောင်နေဆိုပြီးဘာကြောင့်သူ့ဘက်ကပြောနိုင်တယ်လဲဆိုတာကိုအခုအချိန်ထိတော့ရှင်းပြတာမျိုးမရှိသေးပါဘူး။လွတ်တော်အမတ်တွေကတော့ဒီကိစ္စကိုချင်းချင်းပြောဆိုနေပါတယ်။ Republican ထက်လွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
်။ I'm very worried that our
အရင်သမ္မတဟာတခုခုတရားမဝင်လှုပ်ဆောင်ခဲ့တာဆိုတာမျိုးလက်ရှိသမ္မတကဆွဆွဲတာကိုကျွန်တော်အနေနဲ့ထူဆွေးယူမိပါတယ်
။သမ္မတ Trump ရဲ့ Twitter ကပြောကြားချက်အတိုင်းမှန်ခဲ့မယ်ဆိုရင်သူ့အဖွဲ့နဲ့ Russia ရဲ့ဆက်ဆံရေးကိုတောင်းလူတွေကပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်။ပြည်ပနဲ့ဆက်သွယ်တာတွေကိုကြားပြတ်နားထောင်မှုတရားရုံးကအတည်ပြုတယ်ဆိုရင်အမားလုံနိုင်တဲ့တသက်အထောက်ထားတွေပေါ်အခြေခံပြီးတော့ဆုံးဖြတ်တာဖြစ်ပါတယ်။ Republican ထက်လွတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
်။ I would be very worried.
Trump ရဲ့ message စီရင်မှုတွေမှာပြင်ပအစိုးရအဖွဲ့နဲ့ပတ်သက်နေတယ်ဆိုပြီးတော့ကြားပြတ်စုံစမ်းမှုအရင်သမ္မတ Obama အစိုးရလက်ထက်ကဥပဒေနဲ့အညီခွင့်ပြုချက်ရခဲ့တယ်ဆိုရင်တကယ်တမ်းဒါကိုကျွန်တော်ကြီးကျယ်စိုးရိမ်မိပါတ
ယ်။နည်းဆုံးတော့ Democrat ထက်လွတ်တော်အမတ် Al Franken လို့အမတ်တွေကဒီကိစ္စကိုမေးခွန်းထုတ်နေပါတယ်။ABC ရုပ်သံကိုသူကအခုလိုပြောပါတယ
် Point this is fact. I think this is just a distraction.
သူကဒါအမှန်ဆိုပြီးပြောနေတယ်။ဒါကလမ်းကြောင်းလွှဲတာလို့ကျွန်တော်မြင်ပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီကိုပြည်ပအစိုးရကဝင်ရောက်ဆွတ်ဖက်တဲ့တိတ်ကိုအရေးကြီးတဲ့ကိစ္စကြီးကိုအာရုံလွှဲဖို့လုပ်တာပါ
။ဘာဖြစ်ဖြစ်လူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတရဲ့အမိန့်နဲ့အခြေခံစောက်အုံတွေပြန်လည်ဆောက်လုပ်ရေးကိစ္စသမ္မတထရန့်ရဲ့အစီအစဉ်တွေကိုနိုင်ငံကပြန်ပြီးတော့အာရုံစိုက်လာအောင်အင်ပြတော်အနေနဲ့ကြိုးစားလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ရပါတယ်။လောလောဆယ်မှာတော့ဝါရှင်တန်နိုင်ငံကြီးဟာရုရှားနဲ့ဆက်ဆံရေးကိစ္စစုံစမ်းမှုချာကရုံးမထွက်နိုင်သေးပါဘူး။သမ္မတကိုယ်တိုင်ကလည်းဒီကိစ္စထဲမှာနင်းမြုပ်နေပြီးဖောက်ထွက်နိုင်ခြင်းမရှိတော့ဘူးတွေးနေရကြောင်းပါခင်ဗျာ။
ဦးသိန်းထိုင်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမခင်ပြူထွန်းနဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်1962ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်တီးတီးဒီတပါတီယာနာရှင်နဲ့ဆီယနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်မှုတွေလုပ်နေကြပါတယ်ပြည်သူလူထုဂျိုးစီပွားကိုအခြေခံတဲ့ရှေးရှုတဲ့နိုင်ငံရေးပါတီတရားပေါ်ထွန်းဖို့ဆိုပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်နေတဲ့လူတွေကပြောထားတာရှိပါတယ်ဆိုတော့ဒီနိုင်ငံရေးပါတီထူထောင်မှုအသစ်တရားထူထောင်မှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ်ရမျိုးတွေဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်ဒီပါတီထူထောင်ဖို့အဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်ဖို့အဓိကလုပ်နေသူတွေထဲမှာဒူးအပေါင်ဖြစ်တဲ့ဥက္ကုကိုကြီးကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခုကတော့ဒီပါတီထူထောင်ဖို့အတွက်လုပ်နေကြတဲ့အထက်မှာတိုက်ရိုက်ပါဝင်တာမဟုတ်တဲ့နိုင်ငံအကျဉ်းသားများအကျဉ်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်ဒူးဖြစ်တဲ့ဦးတမောင်တို့ကိုဖိတ်ခေါ်ထားပါတယ်။ဥက္ကုကိုကြီးနဲ့ဦးတမောင်တိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်မင်္ဂလာပါခင်ဗျာ။ကျွန်တော်တို့လေလံကနေဆွေးနွေးမဲ့တော်တော်ရှင်တွေရှိပါတယ်။မှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတာရှိပါတယ်။ဆိုတော့အရင်ဆုံးကျွန်တော်ဥက္ကုကိုကြီးကိုမေးပါရစေဥက္ကုကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျာ
ဟိုကျွန်တော်တို့ကဒီအလုပ်တဘောဆွေးနွေးညှိနှိုင်းမှုတွေကတော့အချိန်တော့များစွာကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်အခုနောက်ဆုံးကျွန်တော်တို့ဖြေစင်နေတာကတော့နိုင်ငံရေးပါတီတရပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဟိုတော့ကျွန်တော်တို့မတ်လ30ရက်31ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နယ်ပယ်အသီးသီးပုဂ္ဂိုလ်တွေနဲ့အဲဒီတွေ့ဆုံဆွေးနွေးပွဲလေးလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်အဲဒီတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေပြင်ပချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီပေါ်ပေါက်ဖို့အတွက်မူဝါဒဘိုင်းဆိုင်ရာတွေနောက်ပြီးတော့ဖွဲ့စည်းပြီးသောပုံဆိုင်ရာဖိတ်စာတွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲဒီမတ်30 31ရက်နှစ်ရက်လုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပနေရောက်လောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခန့်မှန်းထားပါတယ
်။အခုကတော့ကျွန်တော်တို့ဒီ email နဲ့စာနဲ့အဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာတွေရှိတယ်လို့အဲ့ဒီနေ့မှာပင်တိုင်းဆွေးနွေးမဲ့သူတွေနောက်တစ်ခါအပြန်အလှန်ပေးသက်သေးတာနေပြီးတော့ဆွေးနွေးပြောကြမဲ့သူတွေကိုပါဖိတ်ထားတာတော့ကျွန်တော်တို့ခန့်မှန်းကြည့်အားဖြင့်ကျွန်တော်တို့အယောက်500ပတ်ဝန်းကျင်လောက်အတွက်ကျွန်တော်တို့ပြင်ဆင်ထားပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဥတ္တမောင်ခင်ဗျာဥတ္တမောင်ကကျွန်တော်ခုနအစောပိုင်းမှာညတန်းမိတ်ဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတဲ့ထူထောင်ဖို့လုပ်နေတဲ့အထက်မှာတိုက်ရိုက်တော့ဥတ္တမောင်ကမပါဘူးเนาะအဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာကျွန်တော်တိုက်ရိုက်တော့မပါပါဘူ
းဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်အသီးသီးကနိုင်ငံရေးပါတီတဲ့ထူထောင်ဖို့လုပ်နေတဲ့ဆိုတဲ့သတင်းကိုကြားတဲ့အချိန်မှာဥတ္တမောင်စိတ်ထဲပထမဦးဆုံးပေါ်လာတဲ့အတွေးလေးပြောပြပါလားခင်ဗျာဘယ်လိုထင်မိပါသလဲ
ပထမဦးဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကဒါကိုမူအားဖြင့်ငကိုယ်တည်းကလက်ခံထားပါတယ်အဲသို့တော်လည်းဒီလိုဖြစ်ဖို့အတွက်လည်းလွန်ခဲ့တဲ့3-4နှစ်တည်းကကျွန်တော်စိုက်တွန်းခဲ့ပါတယ်သို့တော်လည်းဒီအချိန်ကတော့နော်ဒီပါတီတစ်ခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လည်းအရန်နောက်ကျနေပြီကြံနေပေါ့နော်ပြန်ပြီးသုံးသပ်တဲ့အကြောင်းတွေလည်းကျွန်တော်တို့ရှိနေတယ်လို့ထင်တဲ့အတွက်ကြောင့်လက်ရှိအချိန်မှာဒါကိုတော့ပြန်ပြီးစဉ်းစားတင်တယ်ပြန်ပြီးစဉ်းစားတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဆိုတော့ကဥတ္တမောင်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အသစ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗ
ျဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူတို့ရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအသစ်တစ်ခုကိုလူတို့ကလက်ခံဖို့နည်းနည်းအဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကိုကြီးဟဲ့လားဒီလိုမျိုးပါတီတရပေါ့လေအဓိကကတော့ဟာ88မတိုင်ခင်မျိုးဆက်အသီးသီးနောက်88မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အားဖြင့်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမအောင်ပြောတဲ့ထက်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ခရီးကပြောကြဆိုကြတဲ့အတန်တွေကျွန်တော်တို့လည်းကြားခဲ့ပူပါတယ်ဘာကြောင့်ဒီနေ့အခုအချိန်ကြာမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရတာပါလဲခင်ဗျာ
ကျွန်တော်တို့ကဒီအရင်မတိုင်ခင်ကတည်းကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်တိုက်တွန်းချက်တွေလည်းရှိပါတယ်ဆိုတော့လည်းပဲအကြောင်းအကျောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တော့ရှော့ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ဒီရွေးကောက်ခံ ဖြစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်တိဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိခဲ့တာရှိပါတယ်အဲ့တော့ပထမအဆင့်ကဘူးကျောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်နောက်တစ်ခုကတော့တကယ်ဒီမိုကရေစီစံချိန်စံညွှန်းနဲ့ပြည့်ဝတဲ့အဆင့်ကြီးဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါတကယ်ကိုရွေးချယ်စရာတွေပေါ်လာဖို့လိုပါတယ်ကျွန်တော်တို့ရှင်းလင်းလုံးကျွေးကြော်တာဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒထွန်းကားအောင်လုပ်ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလဲရှင်းလင်းလုံးကျွေးကြော်တဲ့အံကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့ဆိုရယ်ဒါကျွန်တော်တို့ကျောင်းသားတွေအဲ့ဒီချိန်တုန်းကတောင်းရခဲ့တဲ့သူတွေအားလုံးမှာတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးစူးစမ်းတာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းတစ်ခုပဲဆက်ပေးပါရစေဦးကိုကြီးကုနာပြောတဲ့ခါမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့ကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုဒဲကတင်ရွေးချယ်ဖို့ပြည်သူလူထုတွေမလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကန့်လန့်တဲ့သဘောလားခင်ဗျာ
ဟုတ်တခုကကျွန်တော်တို့ဒီလဲပြီးတဲ့ပုံကံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990ဒါဟို2008ပြည်ပြည်ပုံနဲ့ပတ်သက်တဲ့လူ့ဆန္ဒခံယူပွဲလက်ရင်းရွေးကောက်ပွဲက1990 2010 2012ဒါပြရွေးကောက်ပွဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်ဟိုလူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုပြတာတဲ့အနေနဲ့ဟိုတစ်ဖက်ကိုစိုက်ကျင်ကြောင်းတစ်ဖက်ကိုထောက်ခံပြီးတော့မဲပေးတဲ့ပုံစံကိုတော်တော်များများတောက်လျှောက်ကျွန်တော်တို့အဲ့လိုသတိထားမြင်ပါဘူး။အဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ချက်တက်တော်မယ်ဆိုရင်ကျွန်တော်တို့ကစောင့်ကျင်ကြောင်းမဲပေးုံတင်မကပဲပါတီ A B C D E အစရှိတဲ့အတန်းပါမှာဘဲပါတီကိုပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခြေအနေပေါ့အဆင့်တစ်ခုကိုရောက်ဖို့ကျွန်တော်ဆက်သွားရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကနိုင်ငံရေးသက်ကလုံးနဲ့ပြောရရင်တော့ဒီ process vote ဆိုတာကတစ်ဖက်ကစန့်ကျင်ကြောင်းမဲပေးပြီးတော့ဒါဟိုအတန်တိတ်စံတာပြရတဲ့သဘောပေါ့အဲ့တော့နောက်တစ်ဆင့်ပြတ်ဖို့အတွက်ကကျွန်တော်တို့က prefer vote ကြောင်းပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခုဖြစ်လာအောင်ကျွန်တော်တို့ကစူးစမ်းရမယ်ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှန်းပြီးတော့အပြန်အလှန်စစ်ဆေးဖိနှိပ်တဲ့ကျွန်တော်တို့ပြည်သူတွေအတွက်ကိုတကယ်တချို့ပြုနိုင်တဲ့ပါတီစုံဒီမိုကရေစီချမ်းမြေ့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒါပေါဝင်ဆွေးနွေးမဲ့တို့ရရှင်တို့စတဲ့ဖိတ်ခေါ်ပါမယ်ခင်ဗျာပထမဦးဆုံးကတော့သဂိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ပါဒေါက်တာတန်းတင်ခင်ဗျာအခုပါတီတည်ထူထောင်မှုလုပ်နေကြတယ်ပေါ့ဘလို့မြင်ပါသလဲထူထောင်မှုလုပ်နေတဲ့လူတွေကိုဘယ်လိုအကြံပေးချင်ပါသလဲလို့ရင်းတူရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျာကျွန်တော်ပါတီတည်ကိုကြိုးလိုပါတယ်ဒီပါတီကိုကျွန်တော်တို့က1988ကတည်းကကျွန်တော်ကအာကျောင်းသားတွေကိုဖွဲ့စည်းပေးခြင်းပါတယ်ကျွန်တော်1988မှာတာဝန်ရှိဦးကြီးမှနောက်ပိတ်ဆုံးကျွန်တော်လုပ်ခဲ့တဲ့ဆရာဝန်တယောက်ပါအဲဒီရဲကကျွန်တော်ကိုကိုကြီးနဲ့ကိုနိုင်တို့ကိုကျွန်တော်ပါတီဖွဲ့နေကြပါတယ်ဒါပေမဲ့ဖြစ်မလာဘူးပေါ့ခင်ဗျာအဲတော့ကျွန်တော်တခုမှားနေတာကဥကိုကိုကြီးတို့ကိုနော်ဒါကတော့ကျွန်တော်တို့ဦးကြောင်းမင်းရေခင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရေးတဲ့အခါမှာအတ္တဟိတနော်ပြကြပါနိုင်ငံရေးလောက်မစားကြပါနဲ့ပြည်သူနဲ့အမြဲကြည့်ပြပါပြည်သူစန္ဒကိုလေးစားပြီးဖိတ်ထားပါအရေးကြီးခံရလို့ရှိရင်လည်းဘဝကိုမမေ့ကြပါနဲ့ပြည်သူကိုပေးထားတဲ့ဂရုတွေကိုလည်းတည်ပါစေနိုင်ငံရေးတည်တဲ့ပုဂ္ဂိုလ်တွေပါတီဝင်တွေမဖြစ်ကြပါစေနဲ့ကြာမွေးတပြီးမွေးတွေဆောင်ကြပါအောက်စုမခွဲပါနဲ့ကိုချင်းဒီလားနဲ့ပြည်သူတို့အာဏာမျိုးသူများကျွန်တော်တို့ရွေးချယ်ပေးကြပါလို့ဥပုဂ္ဂိုလ်ကြီးတို့ကိုကျွန်တော်ကအကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတန်းတင်ပြောတော့ကိုဦးကိုကြီးလည်းမမရှိနေတဲ့အတွက်ဆက်ထဲမှာပဲအချိန်နဲ့မှာပဲကြားမှာပါဦးကိုကြီးဘက်ကပြန်ပြီးတော့ဆုံးပြေးနေတာရှိခဏလေးစောင့်ပေးပါကျွန်တော်နောက်ထပ်သောတာရှင်တယောက်ကိုတစ်ဆယ်တည်းဖိတ်ခေါ်လိုက်ချင်လို့ပါပြေမျိုးကကိုတင်ထေဝင်းကိုတင်ထေဝင်းဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲလူရင်းတူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်အချိုးဆိုးလေဗျာညာဘွားတင်တဲ့အချိန်ကာလလည်းရောက်နေပြီလို့ကျွန်တော်တို့မြင်နေဘာလို့လဲဆိုရင်နံပါတ်1အချက်ကလက်ရှိအချိန်ထိကျွန်တော်တို့တိုင်းပြည်မှာဒီလိုပြည်ရန်ရာကြီးကဒီလိုပြည်တွေကတောင်းကြနေတော့ပဲဒါကြောင့်မို့လို့ပွဲစီကျင်တယ်ပေါ့နော်နောက်နိုင်ငံရေးသမားစစ်စစ်တကယ်ရင်ပတ်ကြီးနဲ့ကန်စားတဲ့နိုင်ငံရေးသမားစစ်စစ်ပြည်သက်သူလူထမ်းသားတွေနဲ့ပွဲစီတဲ့နိုင်ငံရေးပါတီတွေကပေါ်ထုတ်စီကျင်တယ်နံပါတ်1ကတော့ကျွန်တော်စစ်အာဏာရှင်တွေပွဲစီကြတဲ့အဖွဲ့ကြီးပါတီအဖွဲ့ကြီးတွေဒီဒုတိယနေရာအနေပြီးတော့တတိယသုဒ္ဓပစ္စမဆိုတဲ့နေရာတွေကိုတကယ်များအခုလိုနိုင်ငံရေးပါတီတွေကပေါ်ထုတ်လာမယ်ဆိုရင်သူကတတိယနေရာယူတတ်ရင်ကျွန်တော်တို့ဒီအနာဂတ်ရေးပွဲကြီးကြတဲ့ဒီဒီလိုကဒီထုံးကားတဲ့ပါတီတွေဟာအစဉ်အဆက်နဲ့အောက်ကိုနှိမ့်ချသွားပြီးနောက်ဆုံးပြတ်ွက်သွားမှာပေါ့အဲ့ဒီရွေးချင်းနဲ့ကျွန်တော်တို့က
တကယ်ဒီမိုကရေစီအားကောင်းတဲ့လွတ်တော်တရားပြဖို့အတွက်ပေါ်စီစေချင်တာပ
ါဟုတ်ကဲ့ခင်ဗျာကိုရင်တေဝင်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ဒီအမေရိကန်နိုင်ငံကမောင်တက်တနာကလည်းပဲ2020ရွေးကောက်ပွဲမှာအရှင်ပြိုင်နိုင်ဖို့တဲ့နိုင်ငံရေးပါတီတစ်ခုဖွဲ့စည်းဖို့ပြင်ဆင်နေတာအလွန်ကောင်းမွန်တဲ့ပြင်ဆင်မှုတစ်ရပ်လိုပဲရင်ဆပါယူဆမိပါတယ်တဲ့သူကအကြောင်းပြချက်ချုပ်ပေးထားတာရှိပါတယ်။ဒါ့အပြင်တိုင်းရင်းသားနိုင်ငံရေးပါတီများမှအပ NLD ပါတီစန့်ကျင်ရေးနိုင်ငံရေးပါတီများနဲ့ဆီယနာရှင်စနစ်ကိုအသက်သွင်းကျင်တဲ့နိုင်ငံရေးပါတီတွေရဲ့ခြေလှမ်းတွေရင်းရင်သွားစေနိုင်လိမ့်မယ်လို့ယူဆမိပါတယ်တဲ့ဒါကျွန်တော်ချုပ်ပြီးတော့ဖတ်ပြတာပါ။ဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါအဝင်အခုဆွေးနွေးချက်တွေမှာကုနာဆွေးနွေးတော်ရဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဥတ္တမဟုကဘာကြောင့်ဒီချိန်မှာမတင်တော်သေးဘူးလို့ယူဆတယ်ဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျာ
အတိတ်ကကတော့ကျွန်တော်ပထမပြောတယ်လို့ပေါ့ဗျာလူလူရဲ့ mindset ပေါ့လူလူကလူစိုးနဲ့တက်လိုက်ဆိုရဲစဉ်းစားပုံပဲရှိနေတယ်အဲ့ဒါဒေါအောင်ဆန်းစုကြည်ကသူတို့အတွက်တက်လိုက်သူတို့အတွက်ဟီကိုအဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ပြိုင်မယ်ဆိုတဲ့လူတွေအကုန်လုံးဒေါအောင်ဆန်းစုကြည်ကိုဆန့်ကျင်တယ်ဆိုတဲ့သူဒီအကုန်လုံးကိုသူနံပါတ်၁ကတော့လူစိုးလို့ယူဆနေတဲ့အချိန်အခါဖြစ်တယ်ပေါ့နောက်တစ်ခုဒုတိယအနေနဲ့ကပြောရင်လည်းအခုဥပုပ်ကိုကြီးလို့ပေါ့နော်ဆက်တဲ့မျိုးဆက်ဒီပါတီထောင်လို့ရှိရင်လည်းရွေးကောက်ပွဲမှာဝင်ပြန်ရင်ရမယ်လေဟာ NLD ရဲ့မဲကိုခွဲယူရမယ်မဲလေးဖြစ်မယ်ခုပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဆိုရင် NLD ကနော်တချို့နေရာတွေမှာမဲလေးကထောင်ကနန်းလောက်ပဲတာနိုင်ရတာတွေရှိတယ်အဲ့တော့တကယ်လို့များ NLD ရဲ့မဲကိုခွဲယူရမယ်ဆိုလို့ရှိရင်ဒီဟာကဘာပဲဖြစ်ဖြစ်နော် NLD လည်းမနိုင်တယ်လို့ဒီဘက်ကလည်းမနိုင်နဲ့လေဈာကတိုင်စားမယ်ပဲစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နောက်တစ်ခုကတော့ပေါ့နော်ဒီတော့ဒီဟိုဒီ68မျိုးဆက်ဒီကကဒီလိုမဲကိုခွဲယူနိုင်တဲ့အတွက်တစ်ခါကလည်းပေါ့ NLD ကိုဆန့်ကျင်တဲ့အင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီထောင်ပြဖို့အရေးကိုအားပေးအားမြောက်လုပ်နေတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့တွေ့နေရပါတ
ယ်ဟုတ်ကဲ့ဆိုတော့ဥက္ကိုကြီးခုနကတော့ကဦးတမောင်ပြောတဲ့စိုးရင်ချက်တွေဒီကြိုးချောင်းတင့်လျော်တဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥက္ကိုကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ရှင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများဆိုတာရှိတဲ့အထဲမှာပါတီတစ်ခုချင်းကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ဖြတ်တန်းမှုတမိုင်းကြောင်းကြီးရှိပါတယ်သူတို့ရဲ့ရည်ရည်ချက်ကြီးရှိပါတယ်ဆိုတော့အဲ့ဒါတွေကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတစ်လျှောက်လုံးမှာဟိုပုဂ္ဂိုလ်ကိုလည်းကျွန်တော်တို့ဘာမှဟိုဂုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့သူတွေပါအဲ့တော့ကျွန်တော်တို့အခုဆောင်ရွက်တဲ့အခါမှာလည်းပဲကျွန်တော်တို့ဥတီချက်ပါလေကျွန်တော်တို့ရဲ့ပုံဥတီချက်ကပါလေဆိုတာကျွန်တော်တို့မှခိုင်ခိုင်မာမာရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြတဲ့ကပါတီမထောင်မြင်ကြတဲ့ကလည်းကျွန်တော်တို့အချိန်ပေါင်းများစွာတိုက်တွန်းခဲ့တဲ့စိတ်ဓာတ်မှာကျွန်တော်တို့မဟာမိတ်ဘူဝါဒခိုင်ခိုင်မာမာရှိဖို့ဆိုတာကိုကျွန်တော်တို့အများအားဖြင့်ကျွန်တော်တို့ကန့်ဆွဲခဲ့တယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ပါတီဖြစ်လာခဲ့ရင်လည်းပဲကျွန်တော်တို့မှဒါကျွန်တော်အရင်ကအင်တာဗျူးတွေမှာကျွန်တော်ပြောခဲ့ဘူးလေနီးသောမဟာမိတ်ဝေးသောမဟာမိတ်ဆိုတဲ့မဟာမိတ်နဲ့ပတ်သက်တဲ့ပေါ်ပေါ်လာရပါလို့ယူဆရတာကျွန်တော်တို့ပြောခဲ့ပါတ
ယ်
နောက်တစ်ခုကတော့အမျိုးသားပြန်လဲစဉ်းစဉ်းပေါ့နော်အဲ့ဒီပုံစံမျိုးနဲ့တွားရင်ကျွန်တော်တို့ကဒီလက်ထက်အင်အားစုတွေအချင်းချင်းကြားထဲမှာတောင်းနေကြောဘလူးကြီးနိုင်ဆောင်ရဲမယ်ဘလူးဆက်ဆံမယ်ဆိုတာကြီးအားလုံးကကျွန်တော်တို့ကိုအရင်အရင်ကတည်းကအခြေခံနေရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့ဒီ30ချက်ဟာကျွန်တော်လူတဦးချင်းနဲ့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖြတ်သန်းမှုတွေကို
ဟုတ်ကဲ့ခင်ဗျာတော်တော်ဆွေးနွေးမယ်တော်တော်ရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းဘွေကုန်းစလိုင်းပါတီတီတခုထောင်ဖို့လုပ်နေတဲ့ပေါ်ဘယ်လိုမြင်ပါသလဲဘယ်လိုကြံပေးကြပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုကတော်ကြံပေးစင်တယ်လူညွန်းလဲတောင်းပန်စင်ဘာလို့လဲဆိုတော့စစ်စစ်မြို့ဆေးကကောင်းဆောင်နေနောက်တော့မှအဲ60နေကနေတောင်းရေးလုပ်နေတဲ့သူတွေနိုင်ငံချင်းမဟောင်းတွေကတော့ကျွန်တော်အင်းလေဒီရဲ့ဒီကောင်မောင်နှမတွေလို့ပထမဆုံးပြောချင်တယ်အဲ့တော့လူထုရဲ့စိတ်နှလုံးကိုကျွန်တော်တို့တိခောက်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာtop leader ကတော့ဒေါအောင်ဆန်းစုကြည်ပဲနောက်ဒုတိယကတော့ဦးမင်းကိုနိုင်ပဲတတိယကတော့ဦးကိုကိုကြီးပါပဲဆိုတော့အခုကတို့ကတိတပါတီထောင်မယ်ဆိုရင်အခုနဆယ်ကြီးပြောသလိုပဲပေါ့နော်ကျွန်တော်တို့အင်အားစိုးနေတော့မလားအဲ့ဒါကြောင့်စစ်မျိုးစစ်ပွင့်နေလို့အဖွဲ့ရှိကိုအရက်ဖက်လူအဖွဲ့ရှိနေနဲ့ဆက်လက်ပြီးတော့မှနေဆီချင်းနဲ့နောက်ပြီးတော့ပါ LED ကိုစစ်မျိုးစစ်ကဆကျွန်တော်တို့တော်ဟန်ကြီးဟိုဖေရိုတာဒီအားလုံးကကိုပါတီလို့သဘောထားပြီးတော့မှ LED ကိုပဲပါတီဟိုနိုင်ငံရေးပါတီလို့ပါလေဟိုနိုင်ငံရေးလို့ရှင်နေဆိုရင်တော့ LED ကလည်းပဲကျွန်တော်ထင်တယ်2020မှာတော့အဲ့ဒီတော်ဟန်ကြီးမှာပါဝင်ခဲ့တဲ့စစ်မျိုးစစ်တွေကိုသူတို့ဦးစားပေးလိမ့်မယ်ပထမအချိန်မှာတော့ LED ကသူတို့ပါတီဝင်တွေကိုပုံဦးစားပေးတော့တာတော့သဘာဝကျပါတယ်အဲ့တော့ကျွန်တော် အဆုံးကြီးတယ်နောက်လည်းပြောလဲပြောရဲတယ်အတွင်းကြီးကိုကျွန်တော်နည်းနည်းတီးတဲ့ခါကျတော့2020မှာတော့ဆစ်ဆစ်ဆစ်မျိုးစစ်လိုမျိုးပေါ့အများကြီးပွေထုတ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့လုံးလုံးစင်မှာတော့မထောင်သေးဘဲနဲ့2020နောက်ပိုင်းမှာလုပ်နေစပူကောင်းမလားလို့အဲ့တော့သူတို့ထောင်မယ်ဆိုရင်ဒုတိယအင်အားကြီးဆုံးဖြစ်လာမယ်ကြာအခုလက်ရှိရှိနေတဲ့ပါတီတွေကတော့ဆိုင်းဘုတ်လောက်ပဲ2020မှာလည်းရှိလို့မြင်တယ်ကြာ
ဟုတ်ကဲ့ပါဆလိုင်းကျေးဇူးများကြီးတင်ပါတယ်ဥက္ကိုကြီးပြန်ဆွေးနွေးဖို့ရှိရင်မှတ်ထားပေးပါခင်ဗျာကျွန်တော်တို့ကိုအတန်ဖိုင်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့ကြံခင်းမျိုးကဥကြော်လင်းရင်ဆွေးနွေးချက်ရှိပါတယ်တမနစ်ခွဲကြော်ကြော်လေးပါပဲအဲ့ဒါကိုပါတစ်ဆက်တည်းကျွန်တော်တို့နောက်ထောင်လိုက်ရအောင်ပ
ါ2015ရွေးကောက်ပွဲမှာအစဉ်အဆက်အနစ်နာခံခဲ့ကြတဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကြိုးပမ်းအားထုတ်ခဲ့ကြတဲ့အတိုက်ခံနိုင်ငံရေးသမားတွေ NLD ပါတီနဲ့တစည်းတလုံးနဲ့ဖြစ်တာကိုတော့ပြည်သူပြည်သားများကမျှော်လင့်ခဲ့ကြတာပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးဘိုးကြီးမိုင်းချက်တူကြပေမဲ့ကို့အစုအဖွဲ့နဲ့ကိုသာတီးခြားရပ်တည်လာခဲ့ကြတဲ့အတွက်လဲပါတီတရအနေနဲ့အခိုင်အမာရှိနေတဲ့ NLD ပါတီအနေနဲ့ပါတီဝင်မဟုတ်ခဲ့တဲ့သူတွေကိုပါတီမှာနေရာပေးလို့မရတာဖြစ်ကောင်းဖြစ်မှာပါ88မျိုးဆက်တွေအပါအဝင်အရေးခင်းကခွဲပေါ်လာတဲ့ပြည်တွင်းပြည်ပအဖွဲ့အစည်းအသီးသီးရဲ့အရေးအချင်းနဲ့ကြိုးပမ်းအားထုတ်မှုတွေကိုအတိမတ်ပြရမှာမှန်ပေမဲ့တိုင်းတပြည်လုံးကိုစုတစည်းတဲ့ဖြစ်စဉ်နိုင်ခဲ့တဲ့ NLD ပါတီရဲ့စီးလုံးညီညွတ်မှုမျိုးကိုတော့ရလာဖို့မလွယ်သေးပါဘူးအမြင်မတူတဲ့အတိုက်ခံကသဘာဝကျပေမဲ့အမြင်တူတဲ့သူအချင်းချင်းကတော့မိဘက်ပါတီအဖြစ်သာရည်ရွယ်ထားပြီးဖွဲ့တင်ပါတယ်စီးလုံးညီညွတ်မှုအားကောင်းတဲ့ပါတီကြီးတစ်ယောက်ကိုအတိုက်ခံလုပ်ရတာဟာတခါတလေမှမလိုလားတဲ့အခြေအနေမျိုးကိုရောက်သွားနိုင်ပါတယ် NLD ပါတီကခွဲထွက်သွားတဲ့နိုင်ငံရေးသမားကြီးတွေဟာအရေးချင်းရှိတဲ့သူတွေပါ NLD ကိုအတိုက်ခံလုပ်တဲ့နေရာမှာတော့သူတို့ရဲ့အရေးချင်းတွေဟာအတိမတ်ပြမခံရပါဘူးလက်ရှိအနေအထားမှာ62ခုနှစ်ကျောင်းသားဟောင်းတွေကစ88ကျောင်းသားတွေအထိနိုင်ငံရေးလှုပ်ဆောင်ကြသူတွေဟာအရေးချင်းအသီးသီးတွေရှိနေကြတာမှန်ပေမဲ့ခေါင်းဆောင်တဦးတယောက်အောက်မှာတစုတစည်းတည်းရှိဖို့ကတော့မလွယ်ကူသေးပါဘူးဒါပေမဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်ဒီမိုကရေစီလိုလားကြတဲ့အတိုက်ခံနိုင်ငံရေးသမားတွေဟာအရေးချင်းရှိတဲ့သူတွေဖြစ်တာမို့ကပြည့်ရပြည့်နိုင်ငံရေးသမားပုံစံမျိုးမဟုတ်ပဲ NLD ပါတီရဲ့ဒီမိုကရေစီခရီးစဉ်ကိုထောက်ပြတက်မှတ်ပေးမဲ့ပါတီမျိုးအဖြစ်ထွက်ပေါ်လာမှာကိုတော့ကြိုဆိုရမှာပါပဲဗျာ
ကျွန်တော်ဥက္ကိုကြီးခုနကတော့ slime ဘွေကုံဆွေးနွေးချက်အခုတခီဥကြော်လင်ဆွေးနွေးချက်အမြင်တွေကကျွန်တော်တို့ရောရောထူးထူးရှိနေပါတယ်တုံ့ပြန်ချက်တွေရောရောထူးထူးရှိနေပါတယ်ဥက္ကိုကြီးတို့အနေနဲ့အဲ့ဒီအမြင်တွေရောရောထူးထူးတုံ့ပြန်ချက်ရောရောထူးထူးရှိနေကြတာတွေကိုမျှော်လင့်ထားပါသလားဘယ်လိုမျိုးရောကိုယ့်ဘက်ကတုံ့ပြန်မှုစဉ်းစားထားတာတွေရှိပါလဲ
ကျွန်တော်တို့ကတော့နိုင်ငံရေးလုပ်ပြဆိုတဲ့အခါမှာဟလာဟိုထောက်ခံတဲ့လူရှိတယ်ဟလာဟိုဘာမှမပြောဘဲနဲ့ကြားနေတဲ့လူရှိတယ်တချို့လဲဒါဝိဇဝါဖြစ်မယ်အစကြီးတည်းကဒါတွေကတော့ကျွန်တော်တို့လူအများနဲ့လုပ်တဲ့အခါမှာဒါကျွန်တော်တို့ကြည့်ပြီးတော့မျှော်လင့်ထားရတဲ့ကိစ္စတွေပါသို့တော့ကျွန်တော်တို့ကပါတီထောင်မယ်ဆိုတဲ့အချိန်မှာနိုင်ငံရေးနယ်ပယ်ထဲမှာအသုံးများတဲ့သကကလုံးတွေအဲ့ဒါကအတိုက်ခံပါတီလုံးမှာလားလို့တတိယအင်အားစုလားလို့ဆိုတဲ့အားတွေကဒီမှာတော့လူအဖွဲ့အစည်းကြားထဲမှာဒီသကကလုံးတွေနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုမှုတွေကအမှုလက္ခဏာဆောင်တာတွေဖြစ်ကြများတယ်အဲ့တော့ကျွန်တော်တို့ကအတိုက်အခံပါတီဆိုတော့အစိုးရကိုပြဿနာရှာမဲ့ပါတီပဲအလကားနေဟလာထိုင်ပြီးတော့အပြစ်ပြောမဲ့ပါတီပဲဆိုတာမျိုးနားလည်နေသွားပြီဆိုရင်ကျွန်တော်တို့ကဒီကိုယ့်ရဲ့မူလရည်ရွယ်ချက်တွေပေါ်မှာအင်မတန်ထိခဲ့တယ်။ဒါကြောင့်ကျွန်တော်တို့ဆက်ပြောကြတဲ့ကကျွန်တော်တို့တူတောင်မဲ့နိုင်ငံရေးပါတီဟာမူဝါဒတွေအပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီဖြစ်အောင်လုပ်မယ်။အဲ့ဒီမူဝါဒဆိုတဲ့အခါမှာလည်းအများပြည်သူရဲ့အကျိုးကြီးပွားကိုကျွန်တော်တို့ရှေ့ရှုတဲ့အခြေခံတဲ့မူတွေပေါ်မှာကျွန်တော်တို့ဥတည်သွားမယ်။အဲ့တော့ကျွန်တော်တို့ကလည်းဒီအစိုးရပဲပြတဲ့ဒီအစိုးရကတိုင်းပြည်အတွက်ပြည်သူလူထုတွေအကျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ဖောက်ခံယုံနေမှာကဘူးပူးပေါင်းဆောင်ရွက်သွားမယ်အဲ့တော့လိုအပ်နေတယ်ဒါရီတော့ကျွန်တော်တို့ကထောက်ပြဖို့လိုတယ်အကြံပြုတင်တဲ့တင်ရင်လည်းကျွန်တော်တို့ကပြည်သူလူထုရဲ့အကျိုးကြီးပွားကိုရှေ့ရှုပြီးတော့ထောက်ပြအကြံပြုသွားမှာသာဖြစ်တယ်ကျွန်တော်တို့ကအဲ့ဒီနိုင်ငံရေးရင်တည်မှုထွန်းကားလာစေခြင်းနဲ့အတွက်ကြောင့်ကျွန်တော်တို့ပါတီစထောင်တာတောင်မှအပေါ်ကနေအောက်ကိုဆင်းတဲ့ပုံစံမျိုးပဲနဲ့ကျွန်တော်တို့သဘောထားတွေရယူပြီးတော့ကျွန်တော်တို့ကြဲကြဲပြန့်ပြန့်ပါဝင်တဲ့ပုံစံမျိုးဖြစ်အောင်လုပ်တာဟာဒါကျွန်တော်တို့အတွက်ကတော့ဒါကျွန်တော်တို့နိုင်ငံရေးလောကအတွက်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ကျွန်တော်တို့အသည့်ဖန်တီးမှုတစ်ခုလည်းဖြစ်တယ်လို့ကျွန်တော်အဲ့ဒီပြောချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဥတ္တမဦး NLD လက်ရှိ NLD ပါတီထားပါတော့ဥတ္တမဦးတို့အလှတော်စမ်းစစ်ပြီး NLD ပါတီထားပါတော့နောက်ထပ်ခိုင်မာတဲ့အားကောင်းတဲ့ခေါင်းဆောင်မှုတစ်ခုအင်အားစုတစ်ခုပေါ်လာတာဟာမြန်မာနိုင်ငံရေးအတွက်ကောင်းတဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
။ကောင်းတော့ကောင်းပါရဲ့ဗျာ။ကျွန်တော်ခဏတော့ပြောတယ်လို့ပေါ့အဓိကတော့ကျွန်တော်တို့ကပါရဲထောင်ပေါ့နော်အဓိကကတော့လူလူကိုပဲဟိုဟာအဆုံးဖြတ်ယူရမှာလीလူလူရဲ့ဟိုဟာကစဉ်းစားပုံကကျွန်တော်တို့အစဉ်သင့်မဖြစ်သေးတဲ့အခါကြတော့ခဏတော့ပြောတယ်လို့ပေါ့ကျိုးတဲ့ဆိုးကျိုးပုံများစီမလားဟလာသူများဝမ်းပါစီမလားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ကထည့်သွင်းစဉ်းစားရပါလိမ့်မယ်သို့တော်လည်းခဏတော့ပြောတယ်ဥက္ကိုကြီးတို့အပါအဝင်ဒီပါတီထောင်ဖို့လုပ်နေတယ်ဆိုတော့လည်းကျွန်တော်တို့ရဲဘော်တွေကကျွန်တော်တို့လည်းယုံကြည်ပါတယ်ဥက္ကိုကြီးဆိုရင်နိုင်ငံရေးကိုအမြဲတမ်းယူတော်တဲ့သူပါ
နော်နိုင်ငံရေးကလွယ်လို့ကျန်တာဘာမှစိတ်ဝင်စားဘူးဆိုတဲ့လူကတိုးတော့နိုင်ငံရေးပါတီတခုဆိုတာတော့အာဏာရယူရည်ဒီချိန်နှမ်းပြီးတော့လောက်ကန်ရမှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
လက်ကြုံနိုင်ငံရေးလုပ်တဲ့ပုံစံမျိုးစိတ်ကူးရင်ပုံစံမျိုးနဲ့တော့နိုင်ငံရေးတခုကိုမလုပ်သင့်ဘူးလို့ယူလို့ပ
ါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါကတော့လုံနေတဲ့လူတွေဘက်မှလည်းဒါတိုင်းနဲ့ပတ်သက်လို့အခိုင်အမာစဉ်းစားချက်တွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်အီးမေးလ်နဲ့ဆွေးနွေးထားချက်တခုကတော့ပါတီတိထူထောင်တာကောင်းပါ၏လို့ပြောပြစီအကြံပြုလိုပါတယ်အတိုက်အခံဖြစ်လုံးလုံးမရက်ဒီပါနဲ့ချက်ကန်ဘယ်လန့်လုပ်တတ်ပါစေမဒူတာလေးတွေရှိရင်လက်ခံပေးပါလူသားဝါဒကိုကျင့်သုံးစေချင်ပါတယ်မြမအမည်နဲ့နိုင်ငံတကာအမည်ညီညီမျှမျှပေါင်းဆက်ပြီးလုပ်တတ်ပါစေလို့အကြံပေးထားပါတယ် Facebook မှာပေးတဲ့ message ကပါတီတွေအများကြီးထောင်တာလက်ခံပါတယ်ဒါပေမဲ့လက်ရှိနိုင်ရပါတီတို့မှုအစိုးရတွေကသာအလုပ်လုပ်နေတာပါရှုံးတဲ့ပါတီတွေပြည်သူပေါ်ကူညီမှုအားနေပါတယ်ပြန်ချင်းပြန်ချင်းကြမှထပြန်ပြီးအနိုင်ရကျင်လို့တော့မဖြစ်ပါဘူးတဲ့ပြည်သူမဲကိုရကျင်ရင်ရုပ်ောက်ပွဲတွေမရှိခင်ပါလေပဲပြည်သူတွေလှုပ်ပေးပါတဲ့နောက်ထပ်အားကောင်းပြီးပြည်သူတွေအမှန်တကယ်တိုးတက်မှုမမကန်ကန်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတခုထပ်မံဖြစ်ဆွနိုင်မယ်ဆိုရင်လက်ရှိအခြေအနေတွေပိုကောင်းလာမယ်လို့ယူဆပါတယ်တဲ့ဒီသောတာရှင်ကတော့သူအားသာချက်တွေအားနည်းချက်တွေဆွံ့ထားပါတယ်ဒါပေမဲ့ကြိုဆိုတဲ့လေနဲ့ဆွံ့နေထားတာပါဆိုတော့ဥက္ကကိုကြီးကျွန်တော်တို့အချိန်မိနစ်ဝက်စက္ကန့်40လောက်ရပါမယ်ဥက္ကကိုကြီးတို့2020ပြည့်နှစ်ရွေးကောက်ပွဲဝင်ဖို့အတွက်ဒီပါတီတစ်ဒီအချိန်မီအဆင်သင့်ဖြစ်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ
ကျွန်တော်ကဒီကားထဲမှာပါတီကြီးဆောင်ရွေးကိစ္စတွေကျွန်တော်တို့ဟလာဖြစ်လျအောင်လုပ်တဲ့ကိစ္စတွေနောက်ဆုံးကျွန်တော်တို့ကဒီပါတီနီလာကံတဘောမျိုးဖြစ်ဖို့အတိကျွန်တော်တို့ပြောရင်းချက်ထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ကိုကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်သေးကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်လက်ရှင်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်နေတာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်ကခုဒါကျွန်တော်တို့ဒါ90ကျော်အဲ့တော့55 56ကျွန်တော်တို့ဖြစ်လာပါပြီအဲ့တော့ကျွန်တော်တို့ကအဓိကနောက်မျိုးဆက်ဒီပါပါလာနိုင်ဖို့အတွက်ကိုကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာတကယ့်ကိုဟိုအရေးချင်
းဟုတ်ကဲ့ခင်ဗျာ
ပါတီစုံတမှုအနေပေါ်ပေါက်လာဖို့ရည်ရွယ်တယ်ဆိုတာလေးအဲ့ဒါလေးကိုကျွန်တော်ပြောချင်
ပါဟုတ်ကဲ့ပါခင်ဗျာပြန်နေဆွေးနွေးပေးတဲ့ဥက္ကကိုကြီးဦးတမောင်ဦးဒါရိုက်ပါဝင်ဆွေးနွေးတဲ့သောတော်ရှင်တွေအထူးသဖြင့်ဒီလိုင်းပေါ်မှာနားဆင်ကြတဲ့သောတော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ထုတ်လုပ်သူ Marketing Tube တွင်ကိုကြကြောသိန်းစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြရတာပါရှင်။ကျမတို့ဒီဗုဒ္ဓဦးနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမှအစ်တနာကြော်တင်ညာပေးပါမယ်ရှင်
။ American သမ္မတ Donald Trump ကသူ့အရင်အစိုးရအဖွဲ့ဟာတိတ်ကိုအနေကြီးမားတဲ့အကျဉ်းသားတွေကို Guantanamo ပင်လယ်ကွေ့အကျဉ်းထောင်ကနေပြီးတော့ပြန်လွတ်ပေးခဲ့တယ်လို့ဒီကနေ့ပဲဝေဖန်သွားပါသေးတယ်။သူကချက်ချင်းပြန်ပြီးတော့တိုက်ခိုက်မှုလှုပ်ဆောင်သူတွေကိုသမ္မတဟောင်း Obama ရဲ့အစိုးရအဖွဲ့ကလွတ်ပေးခဲ့တယ်လို့ Twitter လူမှုကွန်ရက်မှာဝေဖန်သွားတာပါ။သူအဲ့လိုသတင်းအချက်တွေကိုဘယ်ကရလဲဆိုတာတော့ပြောမထားပါဘူး။ဒါမဲ့လည်း Guantanamo အကျဉ်းသား693ဦးလွတ်ပေးခဲ့တဲ့ထက်က122ဦးကအကြမ်းဖက်ဝါဒဆွဲလုပ်ရက်တွေကိုပြန်လည်လုတ်ကိုင်နေဆိုတာကိုတော့အမျိုးသားထောက်လှမ်းရေးအဖွဲ့အစည်းခံစားမှပြောထားပါဘူးပါတယ်။ဒါမဲ့အဲ့ဒီထဲက600ခိုင်နှုန်း9ဦးကိုပဲသမ္မတ Obama အစိုးရလက်ထက်မှာလွှတ်ပေးခဲ့တာဖြစ်ပြီးတော့ကျန်တဲ့သူတွေကိုတော့သူ့အရင်သမ္မတ Bush အစိုးရလက်ထက်2009ခုနှစ်မတိုင်ခင်မှာလွှတ်ပေးခဲ့ကြတာဖြစ်ပါတယ်။မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ပြီးတော့နှစ်ဖက်မကြေလည်မှုတွေကိုငြိမ်းချမ်းတဲ့နေလည်နဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကဒီကနေ့ပဲတိုက်တွန်းသွားပါတယ်။မနေ့ကတနင်္လာနေ့မှာလောက်ကင်မျိုးကိုကိုကန့်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်အရက်သားအများပြားပါဝင်သေဆုံးသူအနည်းဆုံးအယောက်30ရှိပါတယ်။တရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရက်သားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့အဖေတို့မေခွဲကို Kim Jong Nan မလေးရှားလေဆိပ်မှာပြီးခဲ့တဲ့လကလုတ်ကျန်တက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားတန်တမာဆက်ဆံရေးတင်းမာနေပြီးတော့မြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုနိုင်ငံထဲထွက်ခွာခွင့်ပိတ်ပင်ထားသလိုမလေးရှားကလည်းမြောက်ကိုရီးယားတန်တမာနေမြောက်ကိုရီးယားနိုင်ငံသားတွေအားလုံးမလေးရှားနိုင်ငံတွေကနေထွက်ခွာခွင့်မပေးဘဲနဲ့ပိတ်ထားပါတယ်ရှင်
တဲ့ရင်ချင်းချုပ်ကိုမအေးတနာကြောင့်ကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမူကမှကင်ပြူထွေးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်။ကျွန်မရှားဖောင်းပါ။ VOA American တက်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.